Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American Bee Awards Washington DC မြို့တော် View American တန်လာနေလို့မှ22ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 AM လိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190လို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်တန်လွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဆော်ဒီအာရေဗျနိုင်ငံကအခုနှစ်ဥဆောင်ချင်းပါတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးညီလာခံကိုဆော်ဒီအာရေဗျဘီရင်ဆာမန်ကမနေ့ကဖွင့်လှစ်ခဲ့ပါတယ်။အင်တာနက်အွန်လိုင်းကနေဗီဒီယိုနဲ့တစ်ဆင့်ပြုလုပ်တဲ့မနေ့ကအစည်းအဝေးအတွင်းမှာတော့အဖွဲ့ဝင်နိုင်ငံအားလုံးကကမ္ဘာလူမှုအတိုင်းအဝိုင်းတစ်ခုလုံး COVID-19 ကာကွယ်ဆေးကိုဈေးသက်သက်သာသာနဲ့အညီမျှရအောင်လုပ်ကြဖို့ကတိပြုပြောဆိုခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့ COVID-19 ကာရောဂါကိုတားဆီးနိုင်ဖို့အတွက်နိုင်ငံတိုင်းကာကွယ်ဆေးကိုဈေးသက်သက်သာသာနဲ့ရနိုင်ဖို့လိုအပ်ကြောင်းဒါပေမဲ့ဒီကိစ္စအောင်မြင်ဖို့အတွက်ဆိုရင်အခုလောလောဆယ်ထက်ဝင်ဖို့ကတိပြုထားတဲ့ရမုံငွေတွေကမလုံလုံသေးပဲတစ်ကမ္ဘာလုံးတိုင်းတာနဲ့ဥပပေါင်းဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Herzlichen Dank für die Initiative zu diesem Side Event.
ကဲဟိုနဲ့ပတ်သက်ပြီးနိုင်ငံတိုင်းကကုပါသာကူတုံ့ပြန်နိုင်ဖို့ကြိုးပမ်းနေကြသလိုကမ္ဘာလုံးတိုင်းတာနဲ့တုံ့ပြန်ဖို့အတွက်လိုအပ်တာကိုလည်းထက်ဝင်ဖို့လုပ်နေကြပါတယ်။ဒါကကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုဖြစ်တာကြောင့်ဒီကာယောဂါကိုကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုနဲ့ပဲကျော်လွှားနိုင်မှာဖြစ်တယ်လို့ဂျန်နီဝန်ကြီးချုပ်မာခေါ့ကပြောသွားတာဖြစ်ပါတယ်။ဂျမီနိုင်ငံကတော့ကာယောဂါကိုတိုက်ဖြတ်ဖို့အတွက်ယူရိုငွေ3,500ထည့်ဝင်သွားမယ်လို့ဝန်ကြီးချုပ်မာခေါ့ကကတိပြုထားပါတယ်။ဒါပြင်ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံကထုတ်မဲ့ Sputnik V ကာကွယ်ဆေးကိုအကူအညီပေးသွားမှာဖြစ်ပြီးတော့တရုတ်နိုင်ငံကလည်းကာကွယ်ဆေးကိစ္စနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ကမ္ဘာတော်ကိုဗစ် -19 ရောဂါကူးစက်မှုတွေ58သန်းနဲ့တည်ဆုံးသူ 1.4 သန်းလောက်ရှိလာတဲ့အချိန်မှာဒီညီလာခံကိုကျင်းပခဲ့တာဖြစ်ပြီးတော့မနေ့ကကျင်းပခဲ့တဲ့ဒီစည်းဝေးကိုအမေရိကန်သမ္မတဒေါနယ်ထရမ့်လည်းအစပိုင်းမှာတက်ရောက်ခဲ့ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်တောင်ဝရှိသူတွေအနေနဲ့တမရွေးကောက်ပွဲရလဒ်ကိုအတည်ပြုနိုင်တယ်လို့ဖက်ဒရယ်တရားသူကြီးတဦးကစနေနေ့မှာဆုံးဖြတ်လိုက်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲရလဒ်ဒီအရဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမဲရီအတွက် 8,000 ကျော်နဲ့အနိုင်ရထားတယ်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတမထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတရားရုံးကတားဆီးမိန့်ချပေးဖို့အတွက်တောင်းဆိုတာကိုအမေရိကန်ခရိုင်တရားသူကြီးမက်ဂျူဘရန်ကစနေနေ့ကပယ်ချလိုက်တာပါ။တရားသူကြီးရဲ့ဆုံးဖြတ်ချက်ထဲမှာတော့တမားဖရမ်ရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့ဘက်ကရှောင်လဲချက်တွေဟာသက်တည်ထောက်ထားခိုင်ခိုင်မာမာပြသနိုင်ခြင်းမရှိဘဲခံမှန်းပြီးဆွဆွဲပြောဆိုနေတာသာဖြစ်တယ်လို့ဆိုပြီးတော့ပြောထားပါတယ်။တမားဖရမ်အနေနဲ့ရွေးကောက်ပွဲနိုင်ရဖို့ပင်ဆယ်ဗေးနီးယားပြည်နယ်ရဲ့အထူးကိုယ်စားလှယ်မဲ20အပြင်တခြားပြည်နယ်တချို့ကအထူးကိုယ်စားလှယ်မဲတွေလည်းလိုအပ်နေတာဖြစ်ပါတယ်။တမားဖရမ်ရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့နဲ့သူ့ရဲ့ရှေ့နေတွေကတော့ဒီဆုံးဖြတ်ချက်ကသူတို့အနေနဲ့ဒီအမှုကိုအမေရိကန်တရားရုံးချုပ်ကိုအမြန်တက်နိုင်အောင်လုပ်ပေးတာဖြစ်တဲ့အတွက်အပြည်သူ့ဆောင်တဲ့တိုးတက်မှုဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်ခင်ဗျာအမေရိကန်ကမ္ဘာသတင်းမီဒီယာဌာန US Agent အဖွဲ့ရဲ့အကြီးအကဲ Michael Pike အပါအဝင်ဒီအဖွဲ့ရဲ့တာဝန်ရှိသူတွေအနေနဲ့ US Agent မြက်လောက်မှာရှိတဲ့ VOA ပါဝင်တခြားသတင်းဌာနတွေရဲ့သတင်းလွတ်လပ်ခွင့်နဲ့သတင်းလောက်တွေရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုဝင်ရောက်ဆွတ်ဖတ်နေတာတွေကိုတားဆီးတဲ့ကနဦးတားမြစ်တဲ့အမိန့်တစ်ခုကို Washington DC မှာရှိတဲ့ Federal ခရိုင်တရားရုံးကတောက်ကြနေကချမှတ်လိုက်ပါတယ်တရားလူတွေဘက်ကတောင်းဆိုတဲ့ပနမတားမြစ်တဲ့အမိန့်ကိုတစ်စိတ်တစ်ပိုင်းခွင့်ပြုလိုက်တယ်လို့ Washington DC KI တရားရုံးတရားသူကြီး Barrow Howard ကစီရင်ချက်ထဲမှာပြောထားပါတယ်။အခုလိုအမိန့်ထုတ်ပြန်လိုက်တာကတရားရုံးကအမှုကိုစစ်ဆေးဆောင်ရွက်တာတွေမလုပ်ခင်မှာ US AGM တာဝန်ရှိသူတွေဘက်ကနောက်ထပ်ဝင်ရောက်ဆက်ဖက်တာတွေမလုပ်ဖို့တားဆီးတဲ့အနေနဲ့အခုလိုချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ပြည်သူ့သမား Emmanuel Macron ကမွတ်စလင်တွေကိုဆက်ဆံတာဟာဒုတိယကမ္ဘာစစ်တွင်နာဇီတွေကဂျူးတွေကိုဆက်ဆံတာနဲ့တူတယ်လို့ပါကစ္စတန်ဆိုရဝန်ကြီးတူကပြောလိုက်တာနဲ့ပတ်သက်ပြီးပါကစ္စတန်အနာပိုင်းနေနေနဲ့ဒါကိုပြန်ရုပ်သိမ်းဖို့ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံရဲ့မဂ္ဂဇင်းတစ်ခုမှဖော်ပြခဲ့တဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပုံနဲ့ပတ်သက်ပြီးပါကစ္စတန်နဲ့ပြည်ထောင်နိုင်ငံကြားပဋိပက္ခတွေဖြစ်နေချိန်မှာပါကစ္စတန်ဆိုရရဲ့လူခွင့်ဆိုင်ရာပြည်ထောင်စုဝန်ကြီးရှရီမာဇာရီက Twitter ကနေဒီကအဲ့လိုပြောလိုက်တာပါ။အဲ့ဒီရုပ်ပုံကြောင့်မွတ်စလင်ကမ္ဘာမှာအထူးသဖြင့်ပါကစ္စတန်နိုင်ငံမှာအကြီးအကျယ်ဒေါသထွက်ပြီးတော့ဆန္ဒပြရည်လည်းဖြစ်ခဲ့ပါတယ်။ဒီပေါ်မှာပြည်ထောင်နိုင်ငံရေးဝန်ကြီးဌာနကတော့အပြင်းထန်ပြစ်တင်ရှုတ်ချကြောင်းမနေ့စနေနေ့နောက်ပိုင်းကပါကစ္စတန်တန်ယုံကိုပြောကြားလိုက်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 683ညပိုင်းဒိုမီတာ32 kHz 693ညပိုင်းဒိုမီတာ58 kHz 5885တို့ဖြင့် စနေတနင်္ဂနွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါအမေရိကန်ပြည်ထောင်စု Johns Hopkins ကိုရိုနာဗိုင်းရပ်စ်အရင်းမြစ်ဌာနရဲ့မှတ်တမ်းအရ COVID-19 ကူးစက်ခံရသူပေါင်းစနေနေ့က12တန်းကျော်သွားပါပြီ။တစ်ချိန်တည်းမှာပဲအမေရိကန်ဆေးဝါးနဲ့စားစာကြီးကြပ်ရေးဌာန FDA က COVID-19 ရောဂါကိုကိုယ်ခံစွမ်းအားနဲ့ရောဂါကိုတိုက်ဖျက်နိုင်မဲ့ပရိပစ္စည်းသုံးကုထုံးကိုအရေးပေါ်သုံးခွင့်ပြုလိုက်ကြောင်းစနေနေ့ကကြေညာခဲ့ပါတယ်။ဒီကုထုံးနဲ့သမ္မတဒေါ်နယ်ထရမ့်ကိုကုသခဲ့တာဖြစ်ပါတယ်။The Regeneron Pharmaceutical Institute ကဆေးသုံးမျိုးသုံးဆွဲကုသတဲ့ကုထုံးကို FDA ကကိုဗစ်အရေးပေါ်အခြေအနေအတွက်အတည်ပြုပေးခဲ့တာပါ။ဒီကုထုံးကိုအသက်65နှစ်နဲ့အထက်ပါဝင်အရွယ်ရောက်သူတွေမှာရောဂါတိတ်မပြင်းထန်တဲ့အခြေအနေနဲ့အလယ်အလတ်ခံစားရရင်သုံးနိုင်ပါလိမ့်မယ်။ကနေဒါနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတစ်နေ့ကို2000အထိတက်လာမယ်လို့မျှော်လင့်ကြောင်းလူထုကျန်းမာရေးရာရှိချုပ်ဒေါက်တာထရီဆာတမ်ကသတိပေးပါရယ်။ဥရောပမှာလက်ရှိရင်ဆိုင်နေရတဲ့ COVID ရောဂါဒုတိယလှိုင်းကိုအစိုးရတွေကအသေးချာကန့်တွဲထိန်းချုပ်မှုမလုပ်ရင်2021ခုနှစ်အစောပိုင်းမှာ COVID တတိယလှိုင်းဖြစ်လာမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ဆိုင်ရာအထူးတန်တမန်ကပြောလိုက်ပါရယ်။အခုဖြစ်နေတဲ့ဒုတိယလှိုင်းအတွက်လိုအပ်တဲ့အခြေခံစည်းကမ်းတွေကိုမချမှတ်ဘူးဆိုရင်ဒီနှစ်အစောပိုင်းမှာတတိယလှိုင်းတန်ကိုခံစားကြရလိမ့်မယ်လို့မစ္စတာဒါဗစ်နာဗာရိုကပြောခဲ့တာပါ။အာရှမှာတော့တောင်ကိုရီးယားလိုနိုင်ငံတွေဟာရောဂါထိန်းချုပ်မှုအောင်မြင်နေပြီးကူးစက်မှုတွေအခုကျဆင်းလာနေတဲ့အကြောင်းမစ္စတာနာဗာရိုကကြေညာပါတယ်။လူတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်လို့မရအောင်စည်းကမ်းတွေကိုအပြည့်အဝလိုက်နာကြပါတယ်။အချင်းချင်းခက်လန်းလန်းကပဲနေကြတယ်။နှာခေါင်းစည်းတွေတက်ကြတယ်။နေမကောင်းဖြစ်ရင်သီးသန့်ခွဲပြီးတော့နေတယ်။လက်တွေနဲ့အပေါ်ရမျက်နှာပြင်တွေကိုဆေးကြောကြတယ်။ဒီနည်းနဲ့အုပ်စုလိုက်ကူးစက်မှုကိုကာကွယ်ခဲ့ကြတယ်လို့သူကပြောခဲ့တာပါ။ဒါပြင်အာရှနိုင်ငံတွေဟာကန့်သတ်စည်းကမ်းတွေကိုအချိန်မတိုင်သေးပဲပြန်ပြီးတော့ဖြည့်လျှော့ပေးတာမျိုးတွေလည်းမလုပ်ကြဘူးလို့သူကပြောခဲ့ပါတယ်ရှင်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါကိုတတိယလှိုင်းဖြစ်ရက်ခတ်ကူးစက်မှုကာကွယ်ထိန်းချုပ်ဖို့စီကံကန့်သတ်ချက်အသစ်တွေထုတ်ပြန်လိုက်ပါတယ်။ကပ်ရောဂါတတိယလှိုင်းပြေဝရိုက်ခတ်နေပြီးအခြေအနေဟာအင်မတန်လေးနက်စိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖက်နီရောင်ဟူးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အင်ကန်လေးကစပြီးစိုးမျိုးတော်နဲ့အနားတစ်ဝိုက်မှာအရက်ဆိုင်နဲ့ညကလိုက်တွေပိတ်ကြရမှာဖြစ်ပါတယ်။ဘာသာရေးပွဲတွေအားကစားပွဲတွေလို့စုဝေးပွဲတွေကိုလည်းအရေးအတွက်နဲ့ကန့်သတ်ပါတယ်။စားတောက်ဆိုင်တွေမှာလည်းည9နာရီကျော်တာနဲ့ဆိုင်ထဲမှာထိုင်ပြီးတော့စားတောက်ခွင့်မရှိတော့ပါဘူး။စနစ်နေ့ညတကောင်ရန်ဒီကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာ330ရှိခဲ့ကြောင်းကိုရီးယားယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန KDCA ကပြောပါတယ်။ဒီအရေးအတွက်ဟာတောက်ကြနေက386ယောက်ထဲရော့ကျသွားတာဖြစ်ပေမဲ့လူ300ထက်ကိုကူးစက်နေတာကတော့9ရက်သက်တမ်းရှိနေပြီဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အခုလိုယောဂထိန်းချုပ်ရေးတင်းကျပ်တဲ့လမ်းညွှန်ချက်တွေချမှတ်ထားပေမဲ့လည်းဒီဇင်ဘာလ3ရက်နေ့မှာနှစ်စဉ်ဖြည့်ဆို့နေကြတက္ကသိုလ်ဝင်ခွင့်ဖြည့်ဆို့ကြဖို့ကိုတော့ခွင့်ပြုပေးထားပါတယ်။ကိုရီးယားနိုင်ငံဟာအသွားအလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ဘဲနဲ့ယောဂအကြီးအကျယ်မပြန့်ပွားအောင်ယောဂဖြစ်ပွားမှုခြေရာကောက်တာစမ်းသပ်စစ်ဆေးတာနဲ့တိကျခွဲထားစောင့်ကြည့်မှုတွေကိုတိတိကျကျဆောင်ရွက်ခဲ့ပါတယ်။အာဖဂန်နစ္စတန်ရဲ့မြို့တော်ကာဘူးမှာစနေနေ့အစောပိုင်းကအမြောက်ဆန်တွေ9000လောက်ကြားရောက်ပောက်ကွဲခဲ့လို့အနည်းဆုံးလူ6ယောက်သေဆုံး31ယောက်ဒဏ်ရာရခဲ့တဲ့အကြောင်းပြည်ရွေးဝင်ကြီးဌာနပြောခွင့်ရကပြောပါရယ်ဒီအမြောက်ဆန်တွေဟာအီရန်တန်ယုံတွေကိုလည်းကြားခဲ့ကြောင်းအီရန်တန်ယုံကပြောပါရယ်ကုလတွင်ရေးမှူးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာအာဖဂန်နိုင်ငံမှာငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေကတဆင့်ပြည်ပခန့်တွေကိုရှော့ချနိုင်ပြီးတိုက်ခိုက်မှုတွေကြောင့်တည်ကြည်ပြက်စီးနေကြရတာတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဖော်ပြထားတယ်လို့ကုလထွေထွေတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်။ VOA ရဲ့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင့်မြန်ချက်တချို့ကိုသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်နားဆင်ကြရမှာပါရှင်။နိုဝင်ဘာလ၈ရက်နေ့ထွေထွေရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရဖွဲ့စည်းရေးအတွက်အဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ဦးဆောင်တဲ့ NLD ဗဟုအလုံးမှုဆောင်တွေအပြင်အုပ်ချုပ်ရေးပိုင်းမှာတွေ့ကြုံရှိသူတွေရဲ့အကြံဉာဏ်ကိုပါယူပြီး
အသက်လျော်ဆုံးပုဂ္ဂိုလ်များရွေးချယ်နိုင်ဖို့စတင်ဆောင်ရွက်နေပါပြီ။လက်တလောပြည်တွင်းသတင်းဌာနတွေမှထင်ကျေးပေးပြောဆိုနေကြတဲ့ Beta Institute အဖွဲ့ကဦးမျိုးရန်နောင်သိန်းရဲ့ပုဂ္ဂိုလ်ရေးဆိုင်ရာသုံးသပ်ပြောဆိုချက်တွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လုံးဝသက်ဆိုင်ခြင်းမရှိပါကြောင်းအဖွဲ့ချုပ်ကျော်ခွင့်ရဒေါက်တာမျိုးညွန့်က VOE ကိုပြောပါတယ်။ဦးသားညွန့်ကဆက်သွယ်မေးမြန်းထားတာပါရှင်။
အနေဒီပါတီကဒီအစိုးရအသစ်တွေပြောင်းစုရောပြည်နယ်နဲ့တိုင်းနယ်ပါမှာလူရွေးပြီးတော့ပြင်ရမှာပေါ့အဲ့တော့အဲ့ဒီလုပ်ငန်းစဉ်တွေပတ်သက်ပေါ့လုပ်ငန်းစဉ်တွေစနေပြီလားအဲ့ဒါနဲ့ပတ်သက်လို့ငယ်တို့ဘယ်သူတွေကကြီးကြပ်ပြီးလို့ဥဆောင်လုပ်မလဲခင်ဗျာ
ဒါကတော့ကျွန်တော်တို့လုပ်ငန်းစဉ်တွေစနေပြီလို့ပြောလို့ရပါတယ်အားလုံးဆုံးဖြတ်ချက်ကတော့သုံးမှချမှာပါเนาะဒါတော့ဘယ်သူကကြီးကြပ်မလဲဆိုတော့ကျွန်တော်တို့ဘိုးလုံးဆောင်ဖွဲ့ဘိုးလုံးဆောင်ဖွဲ့ရဲ့အခုဥဆောင်နေတဲ့ဒေါက်တာသုံးမြင့်မောင်ဟုတ်ကဲ့ဒီတော့ပါမယ်ဒါဒီမဲ့ကျွန်တော်တို့ဒါနိုင်ငံကြီးမဟုတ်ဘဲနဲ့ဒါအုပ်ချုပ်ရေးအဖွဲ့ဝင်တွေမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးတာဝန်ရှိသူတွေလည်းဒီနေရာမှာအကြံဉာဏ်ပေးတာအဲပါဝင်ဆုံးဖြတ်တာတွေမှာတော့ပါပါလိမ့်မယ်ခင်ဗျ
ာ။ဟောဆိုလိုတဲ့သဘောက energy seeds တွေမကပဲနဲ့တခြားအုပ်ချုပ်ရေးဘက်မှာတာဝန်ရှိတဲ့အရေးပါတဲ့လူတွေပါသိပြီးစဉ်းစားပါဝင်မဲ့သဘောပေါ့။အ
ဲကျွန်တော်ဆိုတော့အားကျွန်တော်တို့အုပ်ချုပ်ရေးတာဝန်ကြီးယူထားတဲ့လူတွေအားလည်းကျွန်တော်နိုင်ငံရေးအနေနဲ့ပုံဖယ်နေဒီအုပ်ချုပ်ရေးတိုင်းဖြစ်တဲ့အတွက်သူရဲ့အကြံဉာဏ်လည်းပါမယ်လို့ပြောတာပါသူတို့ကလည်းပုံစံကြီးစီးတယ်ဖြစ်ပါတယ
်ဒီလိုလူတွေရွေးချယ်တဲ့နေရာမှာဘယ်လိုဦးစားပေးရွေးချယ်ဖို့အတွက်စီးစီးအနေနဲ့ဆွေးနွေးဆုံးဖြတ်ထားလိုက်ခင်ဗျအ
ဲ့အားတော့ကျွန်တော်ဒုတိယအခန်းနဲ့ဆရာဒေါက်တာဇော်မင်းမောင်တို့ကျေးဇူးတော်ပြောပြပါပြီအဓိကအပြင်နိုင်ငံရေးရာနော်လက်ထိုင်အဲ့ဒီကြောင့်ရည်ပြင်းပြွားတယ်လို့ဖြစ်မယ်။နောက်ပြီးပေးအပ်တဲ့တောင်းနဲ့ဟိုထမ်းအောင်နိုင်တဲ့ရည်ပြင်းပြွားတယ်လို့ဖြစ်မယ်။ဟောဒီနှစ်ချက်ပမာအဓိကထားပြီးရင်းမယ်လို့ဆရာပြောသွားပါတယ်။အဲ့တော့အဲ့ဒီနှစ်ချက်ကိုမျှအောင်ဟောဒီလိုလူမျိုးပါတဲ့နဲ့ဆရာကိုညမြတာနာပါဝင်တော့ခေဒီတိုင်းပြည့်ချက်တော့မယ်လို့ပြောထားပါတယ်
။ကျွန်တော်နောက်တစ်ခုမေးချင်တာကဆိုရသေးရဲ့ကုနီယာအပြောင်းလဲတွေခတ်ထားရင်းနဲ့ပတ်သက်လို့ပေါ့နော်။ Beta Institute ကဒေါက်တာကုမျိုးရန်အောင်သင်ကလည်းအင်တာဗျူးမှာပြောဆိုနေတာမျိုးရှိပါတယ်ခင်ဗျာအဲ့တော့ Beta Institute ဆိုတာကလည်း NLD ကနေပြီးတော့ဖွဲ့ထားတယ်ဆိုတာကျွန်တော်သိထားပါတယ်ဒီပြောဆိုချက်ကြီးဒီသဘောထားတွေကလူလူကိုတွေ့ဖိုက်ပြီးတော့ NLD ဘက်ကသတင်းပေးနေတယ်လို့ယူဆနိုင်မလားခင်ဗျာ
ဟောဒါတော့လုံးဝမဟုတ်ပါဘူးခင်ဗျာဒါဦးမျိုးရန်အောင်သင်ရဲ့ပုံကုန်ရေးသဘောထားကြီးပဲဖြစ်ပါတယ်အဖွဲ့ရဲ့သဘောထားလုံးဝမဟုတ်ပါဘူ
းဟောလက်ရှိတော့ NLD မှာကုမျိုးရန်အောင်သင်ကတာဝန်မရှိဘူးဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘီလာအင်စတီကျူတော်ဒီ report ဒီအစီအစဉ်စာတွေတုံ့တက်ချက်တွေထုတ်ထားတာရှိတော့ NLD အယူဆအဲ့မှာထင်ရတယ်လို့ကျွန်တော်မှတ်ယူလို့ရမလား
အမဟုတ်ပါဘူးခင်ဗျာဒါဘီလာအင်စတီကျူရဲ့သူရဲ့ဒီပြီးတော့မပေါ်တာပဲဖြစ်ပါတယ်အဲ့
တော့ NLD နဲ့ဘီလာအင်စတီကျူကပတ်သက်လား
ကျွန်တော်တို့ရဲ့တော့ပြင်ထားပြီးလုပ်ရချင်ပါတော့ပါဝင်ပြီးကူညီခဲ့တာရှိပါတယ
်ဟုတ်ကဲ့လက်ရှိတော့
ဟုတ်ကဲ့အဖွဲ့ရဲ့ပတ်ကြီးပုံတွေမှာတော့ဘယ်နေရာမှာမပါပါဘူး
ကူမျိုးရနောင်တင်အင်တာဗျူးတစ်ခုမှာသမရဦးဝင်းမြင့်နဲ့ပတ်သက်လို့ပေါ့နော်ဒါပေးချာချာမရှိဘူးဒါမဲ့ဖွဲ့စည်းမှုတွေမှာရှောင်းကြီးကျုံမပါနိုင်ဘူးဒီလိုပြောဆိုချက်တွေရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့ဒါကဗီရာရဲ့သဘောထားပဲလားအင်တာဗျူးကဒါနဲ့ပတ်သက်လို့ဘာပြောနိုင်မလဲခင်ဗျာ
ဒါကတော့ဦးမျိုးရနောင်တင်ရဲ့သဘောထားပါခင်ဗျာကျွန်တော်ရဲ့သဘောထားလုံးဝမဟုတ်ဘူးလို့ကျွန်တော်ရဲ့သဘော
အခုဆက်ပြီးတော့စီးရဲတက်မှမှုပြိပခါတွေဖြစ်ခတ်မှုတွေရှိနေတဲ့ကြောင်မင်းမျိုးပါဝင်ရှမ်းပြည်နယ်ရဲ့နယ်မြေဒေသတည်ငြိမ်ရေးနဲ့ဒေသရင်းတရားဥပဒေစိုးမိုးမှုရှိရေးတွေမှာအစိုးရတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူမှုတာဝန်ခံမှုအားနည်းချက်တွေနဲ့စိန်ခေါ်မှုတွေရှိနေတယ်လို့ရှမ်းလွတ်တော်ကိုယ်စားလှယ်တွေနဲ့ရှမ်းဒေသခံတွေပြောဆိုလိုက်တဲ့အကြောင်းကျွန်မစုမုံစုစည်းတင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်တွင်းမှာအထူးသဖြင့်ရှမ်းမြောက်ဘက်မှာအစိုးရတပ်နဲ့ဒိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားစီးရဲတင်မာမှုတွေတိုက်ပွဲတွေမကြခဏဖြစ်နေတာကြောင့်ဒေသခံပြည်သူတွေရဲ့အေးချမ်းလုံခြုံမှုဟာစိုးရိမ်စရာဖြစ်နေတာပါ။ဒီလိုအနေထားမှာမနေ့ညနေခင်းတုန်းကရှမ်းပြည်နယ်မြောက်ပိုင်းနောင်ပိုင်ကျေးရွာအုပ်စုပင်ထိန်ရွာကနေအိမ်မှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ကြောင်မဲမျိုးနယ်အမျိုးသားလွတ်တော်အတွက်ရွေးကောက်ခံပြည်သူလွတ်တော်ကိုယ်စားလှယ်ဦးထိုက်စောတနက်နေ့ပြစ်ခတ်လုပ်ကြတပ်ဖြတ်ခံရရတဲ့အတွက်နေမည်တွင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအခြေအနေပေါ်ဒေသခံတွေကြားမေးခွန်းထုတ်လာနေတာပါရှမ်းပြည်နယ်ကြောင်မဲလိုအညိုရောင်နေမည်အဆင့်ရှိတဲ့နေမည်တွင်မှာ တရားဥပဒေစိုးမိုးမှုရှိဖို့ဆိုတာနိုင်ငံရေးအခြေအနေကောင်းနေဖို့လိုတယ်လို့ဘယ်အဖွဲ့အစည်းမဆိုဒီမိုကရေစီလမ်းကြောင်းနဲ့တွေ့ဖယ်တဲ့လောက်ရတဲ့မလုံတင်ဘူးလို့ရှမ်းပြည်နယ်လွှတ်တော်ရဲ့ကြောင်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်ဝင်းကတုံ့တက်ပါတယ်
။တို့တို့အကြံပြုရှင်တာကတော့ဘယ်အဖွဲ့အစည်းမဆိုဒီဒီမိုကရေစီလမ်းကြောင်းနဲ့ဆန့်ကျင်တဲ့အရာဆိုရင်မလုပ်တာအကောင်းဆုံးပေါ့နော်။ဘယ်အဖွဲ့အစည်းမဆိုကျွန်တော်တို့ကတော့အဲ့လိုမျိုးပြောရှင်တယ်ဒီဒီမိုကရေစီအရာတို့ရွက်ကောက်အောင်မြင်ခဲ့တဲ့လူပေါ့နော်။ကျွန်တော်တို့ဘယ်သူမှလက်မခံနိုင်ဘူးပေါ့နော်။ကျွန်တော်တို့ဒီကြောင်မဲဆိုလို့ရှိရင်တို့ကအညူရောင်နေမြေအဆင်ရှိတာပေါ့နော်။အဓိကတော့နိုင်ငံရေးပါပဲ။နိုင်ငံရေးအခြေအနေကြီးကမကောင်းသေးသေးတော့ဒီတရားဥပဒေစိုးမိုးနိုင်ဖို့မလွယ်ဘူးလို့ကျွန်တော်တို့မြင်တာပေါ့
။နိုင်ငံတည်ငြိမ်အေးချမ်းမှုနဲ့နိုင်ငံသားတို့ရဲ့လုံခြုံရေးကိုတာဝန်ယူထားတဲ့တက်မတော်အပါအဝင်လုံခြုံရေးပိုင်းဆိုင်ရာဝန်ကြီးဌာနတွေဘက်ကတာဝန်ယူမှုတာဝန်ခံဖြည့်ရှင်းကင်တွယ်မှုအားနည်းနေတဲ့အခြေအနေဖြစ်လို့ဒေသခံတွေရဲ့လုံခြုံရေးဟာစိုးရိမ်စရာအနေထားပါလို့ရှမ်းဒေသခံလူငယ်ဆိုင်တော်ဆိုင်ကပြောပါတယ
်။ဒီကြောင့်မဲ့လို့ဒေသမှာကနေ့တိုင်းမတော်မကောလတိုင်းနေပါလို့ဟိုတိခတ်မှုတွေတောက်လျှောက်ဖြစ်နေတာတာဝန်ရှိတဲ့လူတွေကလည်းဟိုလက်ပတ်ကြည့်နေတာလားဒါမှမဟုတ်မမိလို့ပဲတိတ်မထွက်တာလားတော့ကျွန်တော်တို့လည်းနားမလည်ဘူးလေနော်ဒီလုံခြုံရေးကအဓိကတော့နေလုံဝန်ကြီးမှာတာဝန်ရှိတယ်လို့ကျွန်တော်တို့မြင်တယ်လုံခြုံရေးပိုင်းကိုတာဝန်ယူရတဲ့ဒီအထူးသဖြင့်တက်မတော်ပေါ့နော်တက်မတော်ကအရတအစိုးရလက်အောက်မှာမရှိတဲ့ခါကျတော့အရတအစိုးရရဲ့အာဏာတည်အောင်မှုမရှိတော့ဘူးပြေးပြီးတော့ဒီအကူလိုအကူအမနာမသိဘူးရအဲ့လိုမျိုးဖြစ်နေတာဒီလိုလိုတူပဲ
ဒီကနေ့နိုဝင်ဘာလ22ရက်နေ့မှာတော့အကြောင်းမဲညွန့်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ရဲ့နိုင်ရေးစာပနာကျင်းပပြီးတော့နိုင်ငံရေးအင်အားစုတွေနဲ့ဒေသခံတွေလိုက်လံပို့ဆောင်ကြပါတယ်ဒီသိဆုံးမှုပေါ်မှာဝန်ထမ်းကြောင့်ကိုလည်းအကြောင်းမဲညွန့်လည်းတအောင်ဘလောင်မျိုးသားပါတီ TMP ဘက်ကလည်းဝန်ထမ်းကြောင့်တဝန်လာပေးပို့ပါတယ်ဒီစံဖတ်လို့ရပေါ်အပြင်းထန်ရှုံချသလိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်နိုင်မှုတိုင်းရင်းသားတွေနဲ့လက်တွဲတည်ဆောက်နေချိန်မှာယုံကြည်မှုမပြတ်ယွင်းစေရေးအဖြစ်မှန်ကိုတရားဝင်မဖော်ထုတ်ခင်ထင်ကျေးပေးပြောဆိုတာတွေမလုပ်ကြဘူးရှမ်းပြည်နယ်ရွေးကောက်ပွဲအောင်နိုင်ရေးကော်မတီဘက်ကလည်းနိုဝင်ဘာလ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာမြစ်တာရက်ခံထားပါတယ်ရှင်ကျွန်မစုမုံပါ
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ10ရက်နေ့ကရွေးကောက်ပွဲမှာအာနာယာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးဆလောင်းအနိုင်ရခဲ့ပါတယ်။ကျန်ကောင်တိုင်းပပဲသားမျိုးနယ်မဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့ဦးစီတူမောင်ကတော့ဘာသာရေးလူမျိုးရေးခွဲခြားဆက်ဆံလို့တူတဲ့ကြားနိုင်ငံရေးအရာဖြတ်တန်းရတဲ့စိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ရဲကောက်ခံကိုစလဲဦးစီတူမောင်ကိုတင့်ဆောင်မေးမြန်းပြီးဒီတစ်ပတ်ရဲ့ဒီမိုကရေစီရေးရာဆွေးနွေးခန့်မှာတင်ပြပေးပါမယ်။ကျွန်မအကနွန်ပါ။ကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခဲ့တယ်ဒီ2020ရွေးကောက်ပွဲမှာလည်းဝင်ပြိုင်ပြီးတော့အနိုင်ရခဲ့တယ်ဆိုတော့အဓိကပထမဆုံးဘာတွေလုပ်မယ်လို့စဉ်းစားထားလဲကိုစီတူမောင်အနေနဲ့ဘာတွေလုပ်နိုင်မယ်လို့ယုံကြည်လဲ
ကျွန်တော်တို့ကမ်ပိန်းမျက်စိပြည်တည်ပြီးတဲ့ခါမှာကျွန်တော်ဖြစ်နိုင်တဲ့နေရာလုပ်နိုင်တဲ့အခြေအနေကိုကျွန်တော်ဆက်လုပ်မယ်ဆိုတော့ဆိုတော့ကျွန်တော်တို့ဟာကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်တို့ထပ်ပို့ပြီးတော့ဘယ်သူမှမသိနိုင်ဘူးဆိုတော့ကျွန်တော်ကမ်ပိန်း message ကိုပေးတယ်နောက်တစ်ခုကကျွန်တော်ဖွင့်ချုပ်ရဲ့ကျွန်တော်ဖွင့်ချုပ်ရဲ့လူဝါဒနိုင်ငံရေးမှန်တဲ့ကျွန်တော်ဆောင်ရမယ်ဆိုတော့ကျွန်တော်ပြောခဲ့ပါတယ်နောက်တစ်ချက်ကကျွန်တော်တို့ယုံကြည်တာဒီနိုင်ငံသားတိုင်းနိုင်ငံသားတိုင်းဟာဥပဒေရဲ့ရှေးမှောင်မှာအလုံးဟာဇန်လူညီနာဖေးရှိရမှာဆိုတော့ကျွန်တော်ယုံကြည်တယ်။ဒီမိုကရေစီနဲ့ဆန့်ကျင်တဲ့အမိန့်ညွှန်ကြားချက်ဒီမိုကရေစီစနစ်နဲ့ဆန့်ကျင်တဲ့ဥပဒေရှိနေဦးမယ်ဆိုတာပယ်ဆက်ဖို့ပြေချာလာပြန်ပြီးတော့ဟိုပြင်ဆင်မှုကိစ္စတွေကဒါလွတ်တော်နိုင်ငံလမ်းကြောင်းအရေးဆောင်ရတော့မှကိစ္စရှိတယ်လို့ကျွန်တော်ယုံကြည်တယ်။နောက်တစ်ချက်ကကျွန်တော်ဗဘဲတန်းမျိုးနဲ့ပြည်သူတွေကိုကျွန်တော်ဘာလုပ်ပေးမယ်လို့ကျွန်တော်ပြောတာအဲ့ဗဘဲတန်းမှာဘာတွေလိုအပ်တယ်ဆိုတာကိုကျွန်တော်တို့ကအစံနေနားထောင်ပြီးတော့ကျွန်တော်အနေနဲ့ဒီအစံတွေကိုပဲကိုးစားပြုပြီးတော့မိကုန်းမိညာအစုတင်သွင်းတာနဲ့ကျွန်တော်တို့လွှတ်တော်နိုင်ငံရေးလမ်းကြောင်းမှာပါဝင်ရမယ့်အားတွေကျွန်တော်ဆောင်ရွက်သွားမယ်ဆိုတော့ကျွန်တော်ဒီနေ့ဂရီပေးစကားပြောကြမှာပေါ့နော
်ကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ဖို့ပြင်ဆင်စ조사ခဲ့တယ်မွတ်စလင်ကိုစလယ်တယောက်အနေနဲ့ဒီနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အပေါ်ဘယ်လိုခံစားမိလဲ
ပထမဆုံးပြောချင်တာကျွန်တော်မွတ်စလင်အမှန်မဟုတ်ပါဘူး။မွတ်စလင်ဆိုတာကတော့ဒါဘာသာတရားတစ်ခုကိုယုံကြည်လို့အစ္စလာမ်ဘာသာကိုယုံကြည်တဲ့လူမွတ်စလင်လို့ပြောတာပါနော်။ဆိုတော့ကျွန်တော်ကကန်ဒီဒိတ်ကမွတ်စလင်ကန်ဒီဒိတ်မဟုတ်ပါဘူး။ကျွန်တော်က NLD ကန်ဒီဒိတ်ပါ။အဲ့ NLD ကန်ဒီဒိတ်ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးကျွန်တော်တို့ကယူမန်ချက်တွေကျွန်တော်ပေါ်ဆောင်သွားမှာဖြစ်တယ်။ဒါဟာတိုင်းပြည်ရဲ့အကောင်းဘက်ကိုကြောင်းလဲစီလို့တော့ဖွဲ့ချုပ်ရေးခံစားရမှာလည်းထုတ်ပြန်တာဖြစ်တယ်။အဲ့တော့ဗဘဲလမ်းမြို့နယ်ကကိုယ်စားလှယ်လောင်းပြေဝင်ရောက်ရှင်တိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ဗဘဲလမ်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံဟိန္ဒူခရစ်ယာန်ဗုဒ္ဓဘာသာကရင်ရခိုင်တိုင်းရင်းသားအားလုံးရဲ့ဒီမှာနေထိုင်နေပြည်ပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့အရေးကိုဆောင်ရမှာဖြစ်တယ်။ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတဲ့လို့တဲ့နိုင်ငံရအမှုအမတန်ချင်းကောင်းတဲ့နိုင်ငံဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့လုပ်တာလက်ဆိုင်ကျွန်တော်တို့တစ်လျှောက်လုံးနိုင်ငံရေးပေါ်ပေါက်ဖြတ်တန်းခဲ့တာမှလည်းကျွန်တော်တို့ကဘာသာဝင်ဆိုတဲ့ခံစားချက်နဲ့ကျွန်တော်ဖြတ်တန်းခဲ့တာမဟုတ်ကျွန်တော်ကနိုင်ငံသားတစ်ယောက်ဆိုတဲ့ခံစားချက်နဲ့ကျွန်တော်ဖြတ်တန်းခဲ့ရပြီ။ကျွန်တော်နိုင်ငံကိုဘယ်လိုပြုမြင်ကြောင်းလဲရေးမှာထားပါတော့ကျွန်တော်အစ္စလာမ်ဘာသာဝင်ဖြစ်တယ်။အစ္စလာမ်ဘာသာဝင်ဟာတဦးဟာနိုင်ငံရဲ့ပြုမြင်ကြောင်းလဲရေးမှာလည်းကျွန်တော်တို့ဟာကျွန်တော်လူဖွဲ့ကြီးကလူဖွဲ့အရင်းကြီးအချိုးပြုတ်နေတယ်ဆိုတဲ့စိတ်သက်နဲ့ကျွန်တော်ဖြတ်တန်းခဲ့တာ။ဒီကျွန်တော်တို့ရဲ့လူဖွဲ့အရင်းကြီးဒီတိုင်းပြည်ကိုတင်းင်းင်းနဲ့အချိုးပြုတ်နေတယ်ဆိုတော့ပဲကျွန်တော်တို့ပေါ်လွင်နေတယ်ဒါပဲ။ဆိုတော့ဘာသာတရားဆိုတာကကျွန်တော်ဒီမှာထပ်ပြောပါမယ်။ဘာသာတရားဆိုတာတဦးချင်းရဲ့သတိပုဂ္ဂလဘဝတွေကရွေးချယ်မှုဒါဟာဟိုဘာသာတရားနဲ့နိုင်ငံရေးကိုကျွန်တော်ရောသမမူရတယ်မှာကျွန်တော်ပါလို့ပေါ့ကျွန်တော်စိတ်လည်းမုန်တာအဲ့ဒါကြောင့်ကျွန်တော်တို့ဖြောင်းပြတယ်နိုင်ငံနိုင်ငံရေးကိုကျွန်တော်လုပ်ဆိုတော့အဲ့ဒီမှာဒီလူ့ဖွဲ့စည်းမှာကျွန်တော်ရှိနေတဲ့လူ့ဖွဲ့စည်းမှာပို့ပြီးတော့ခွဲခြားဆက်ဆံခံရတဲ့လူ့ဖွဲ့စည်းရှိနေနှိမ်ချဆော်လန်းခံရတဲ့လူ့ဖွဲ့စည်းရှိနေမှာဆိုရင်အဲ့ဒီအတွက်ကျွန်တော်ပို့ပြီးတော့အားဆိုင်ဖို့လည်းကျွန်တော်ပူတောင်းနေရှိတယ်ဒါဟာဟိုဒီမိုကရေစီအခွင့်အရေးစိတ်သုံးနေတဲ့ဟာကိုကျွန်တော်တို့သူ့ဘက်ဆောင်ရွက်ဖို့ဆိုတာဟာတွတ်တော်နိုင်ငံရေးဆိုတဲ့အခန်းကဏ္ဍနဲ့ဆောင်ရွက်မဲ့တာဝန်ရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်
NLD ကိုကိုစားပြုပြီးတော့ရွေးချယ်ခံရတဲ့ပထမဆုံးမွတ်စလင်ဘာသာဝင်တွေဖြစ်တဲ့အတွက်မဲဆွယ်ပွဲကာလတွေအတွက်မှာအခက်အခဲရှိခဲ့လား
ရှိခဲ့တယ်ဗျအများကြီးရှိခဲ့တယ်ကိုဗစ်ကာလမှာမဟုတ်ဘူးကိုဗစ်ဒီကိုယ်စားလှယ်လောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့စရင်စပြီးကျွန်တော်ခက်ခဲစိတ်ပုံမှုအများကြီးကြုံရတာဘာကြီးကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလူသတင်းတောက်ဗောနော်မတရားတပ်ဖြတ်ခံရတဲ့အလူသတင်းတောက်ကူပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတစ်ပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းဒီမှာတက်ခဲ့ဘူးတယ်ဆိုတော့တရင်သူတွေမာတွေတို့လုတ်ကြခံရရှိတယ်။နောက်တစ်ချက်နောက်တစ်ချိန်ကျတော့ဒီဘာကကြောင်းလည်းပေါ့ဘုန်းတော်ကြီးရဲ့ပညာရေးကြောင်းလည်းကိုစီတူမောင်ကဖြတ်သိမ်းဖို့ကြိုးစားပြီးတော့အာဒီဆာဟုပညာရေးစနစ်ထဲမှာတင်ထားဖို့အတွက်ပေါ့နော်သူကကြိုးစားဆောင်ရွက်ခဲ့ဘူးတယ်ဆိုတော့2005ပညာရေးအေပြုဝင်ကြောင်းလည်းလုံဆောင်မှုကာလကိစ္စတစ်ခုကတရင်သူတွေမာနဲ့လုပ်တာပါ။အဲဒီကာလကျွန်တော်ကဘုန်းတော်ကြီးဒီပညာရေးကြောင်းလည်းဆိုတာဒါပညာရေးစနစ်မှာမှဒါဒီကဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရှိတွေစနစ်တစ်ခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတစ်ခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဖို့လေကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးခဲ့တာကိုဒါလုတ်ကြံပြီးတော့ဗောနော်တရင်သူ့သတင်းမအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းတယ်နောက်ဆုံးကြုံလိုက်ရတာကတော့ကျွန်တော်ဗာကြုံလိုက်ရလဲဆိုတော့အခုဒီမင်းကင်းလွတ်တော်ကိုယ်စားလှယ်လောင်းဦးမောင်မြင့်ဗောနော်ဒီထိုင်မျိုးပါတီကဦးမောင်မြင့်ကနေပြီးတော့သူ့ရဲ့မဲဆွယ်စကားတစ်ခုမှာသူကအမျိုးသားမျိုးစီအဖွဲ့ချုပ်ဟာကလားကိုနေရာပေးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်စီတူမောင်ဆိုတဲ့ကလားပပေးနိုင်ကဒီကလားလေးကိုနေရာပေးထားတယ်သူတို့40ကျော်တောင်သူတို့ယာထားတယ်ဒီကိုစလေရဲမှာပါတယ်ဆိုတော့အချက်လက်အမားတွေပေါ့နော်အဲ့လိုအချက်လက်အမားရင်းနေလဲဒါဘာသာရေးလူမျိုးနဲ့တိုက်ခိုက်တာကိုရှိတယ်ဆိုတော့ကျွန်တော်ကဟိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေမှာကကျွန်တော်နားလည်တာကဒီဘာသာရေးလူမျိုးကြီးဟိုကြောင်းပြပြီးတော့မဲဆက်စီရင်မှမရှိပါဘူးဒါပေမဲ့အဲ့ဒီဟာကကျွန်တော်ဟိုကြုံလိုက်ရတဲ့ဖြစ်ပြပေါ့နော်နောက်တစ်ချက်ကတော့ဟိုအကန့်တက်ရှိတဲ့နောက် challenge တစ်ခုကတော့အကန့်တက်တစ်ခုရှိတယ်ကျွန်တော်တို့ဟိုကိုဗစ်ကာလရဲ့စီးရုံးလှုပ်ရှားမှုကကျွန်တော်တို့တော်တော်ဟိုစိန်ခေါ်မှုအစ်စ်တွေနဲ့ပုံစံအစ်စ်တွေနဲ့ကျွန်တော်တို့အားလုံးဒီရေကောက်ပွဲမဲဆွယ် campaign ကိုပုံစံတစ်ခုပြောင်းပြီးတော့ကျွန်တော်တို့လှုပ်ရှားလိုက်ရတာပေါ့နော်အဲ့အဲ့ဒါကိုကျွန်တော်ကြုံရပါတယ
်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူမျိုးပါတာအစွန်းရောက်လှုပ်ရှားမှုတချို့အပေါ်ကိုစီတူမောင်ဘလိုမြင်လဲရှေ့ဆက်ပြီးဘလိုကင်တွေလှုပ်ဆောင်ဖို့လိုတယ်လဲ
ဆိုတော့ဒီနိုင်ငံမှာဟိုပြီးခဲ့တဲ့2015ကာလတုန်းကအားလုံးလည်းသိပါတယ်အမျိုးသားရေးအညီခံတက်ကြွလှုပ်ရှားတဲ့သူတွေပေါ့နော်ဟိုဘာသာရေးလူမျိုးတွေကိုအခြေခံပြီးတော့စုပ်ပူလှုပ်ဆောင်မှုတွေလူကြီးလူတွေဖြစ်ပေါ်မှုတွေဒါတွေရှိခဲ့တယ်ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝန်ထဲကြာပဲကျွန်တော်တို့နိုင်ငံမှာမိဘုံတောက်ခဲ့တဲ့အခြေအနေတွေပဠိပခတွေတည်ယုံနေဖြစ်ခဲ့တဲ့အခြေအနေတွေသတိထားကြည့်မယ်ဆိုရင်တရင်လူတရင်မတွေကောင်ဖြစ်ခဲ့တာပါဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေးခင်းကိုပဲပြန်ပြီးတော့ဥမာပေးရမယ်ရှူအောင်တန်ခါရေးခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါရုံကြီးကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ပန်းနိုင်ကိုကျွန်တော်တို့အတူတူကျွန်တော်တို့ချိတတ်ခဲ့ကြတာအဲ့ဒါဟာဥပဒေတစ်ခုပဲရှိတယ်စနစ်ရှိုးတစ်ခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအစဉ်ကူးပြောင်းရေးကိုကျွန်တော်တို့ကမမောတန်တာနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသနေတာအဲ့ဒီမှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ်အားလုံးဟာစစ်တမိုင်းတစ်ချောင်းမှာချစ်ချစ်ကြီးကြီးနည်းနည်းနဲ့ကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတမိုင်းကောင်းကိုကျွန်တော်ဆက်ပြီးထိန်းနေရပါဒီအချိန်မှာလူမျိုးရေးပါတယ်အစ်စ်ကြီးုံတွေဟိုအတွက်ဟိုသွေးထိုးလုံးဆောင်မှုအားလုံးဟာဥပဒေရဖြစ်ဖြစ်ရရအရေးကြီးဆောင်ရွက်တဲ့နယ်စ ပြီးခဲ့တဲ့ခေါက်ကလည်းပါပြီးတော့အတိုင်းသာတစ်ခုတည်တာမြို့တော်မျိုးကြီးဖွဲ့ထုတ်ကနေပြီးတော့ဒီဘာသာရေးဘုံမျိုးနဲ့ပတ်သက်ပြီးတော့လှုပ်ဆော်တယ်လို့ဒါဟိုအတိုင်းသာတစ်ခုတည်ပေါ့နော်စီရင်အေဂျင့်ကြီးကိုတိောက်ပြီးဥပဒေစိုးမှုကြီးဟိုလုံနိုင်ခဲ့တယ်ဆိုတာဒါငြင်းလို့မရတဲ့ချက်ပေါ့နော်ဒါတွေကပြန်ပြီးတော့ဟိုတစ်ချောင်းလုံးကြည့်လို့ဟိုတစ်ချောင်းလုံးဖြစ်ခဲ့တဲ့သတင်းတွေကိုပြန်တုံးတက်မယ်ဆိုလို့ရှိရင်ဒါအဖြစ်အပျက်တွေပြန်တုံးတက်မယ်ဆိုတာအလွန်အမတန်ပေါ်လွင်တယ်လို့ပြောလို့ရပါတယ်ကျွန်တော်တွေ့ရုံများပေါ့ကျွန်တော်တီးနေကနိုင်ငံကိုကျွန်တော်တွားရောက်ပြီးလေ့လာရေးဆီမှာကျွန်တော်ပေါင်းနေဦးပါတီးနေကနိုင်ငံမှာတမေကြားတဘုံနေနေပေါ့တမေတိုင်းသားလက်နက်ကန်ဒီအဲ့သူတို့နေနဲ့ဆွေးအဖွဲ့နဲ့ဖြစ်ခဲ့တဲ့ဒီဝင်းစစ်တော်ဒီစနစ်ရှိလာတာဖြစ်ခဲ့ဦးပါဆိုတော့အဲ့ဒီပြည်တွင်းစစ်အလွန်မြို့သားတက်လက်တင်းနေယူဘယ်လိုတိရောက်နေလဲဆိုတော့ကျွန်တော်လေ့လာရေးဆီမှာကျွန်တော်ပေါင်းနေရမှာတီးနေကနိုင်ငံမှာပြည်သားမြို့သားတက်လက်တင်းနေယူဌာနဆီကိုထားပြီးတော့ဘာသာပေါင်းကိုလူမျိုးပေါင်းလို့သူတို့ dialogue center မျိုးတွေအဲ့လိုမျိုးတွေဖွင့်ပြီးတော့ဒီဘာသာဝင်တီတီခေါင်းဆောင်တီတီဒီ community leader တီတီဟာအဲ့ dialogue center မျိုးတွေမှာသူတို့လာရောက်ပြီးတော့အမြဲတမ်းတွေ့ဆုံကြတယ်ဆွေးနွေးကြတယ်တဘာသာနဲ့တဘာသာရဲ့ဘာသာရေးတရားဆိုင်ရာနှစ်သာရတွေသူတို့အမြဲတမ်းသူတို့တွေနေနဲ့ဆွေးနွေးဖြေရှားကြတယ်တင်နာလဲအောင်ကြိုးစားကြတယ်ခုဘာသာကိုလည်းပို့ပြီးတော့တည်လာတယ်တန်ဖိုးထားလာကြတယ်အဲ့တော့ဘာသာတရားဟာလူတွေရဲ့စိတ်နှလုံးသားကိုနူးညံ့တင်မွေးဖို့အတွက်ပဲသွန်တင်တယ်ဆိုတာကိုဒီဟိုအဲ့ဒီမှာပေါ့နော်ဟိုသူတို့ကောင်းကောင်းစီရဲ့ဟိုအလေးကိုလုံနိုင်ခဲ့တယ်ပေါ့နော်သူတို့ရဲ့အစီအစဉ်တွေလုံနိုင်ခဲ့တယ်ပေါ့ဆိုတော့အဲ့ဒါလေးကျွန်တော်လွန်မြန်သဘောကျပါတယ်အဲ့တော့တီးနေကနိုင်ပါလေဟိုတီးရတိုင်းမဲ့ဟိုအဆုံးရောက်လှုပ်ရှားမှုတွေဒါရှိနေတယ်ရှိနေတာပေါ့ဒါပေမဲ့ဟိုဖြစ်လာခဲ့ပြီဆိုလို့ရှိရင်တို့ကဖြစ်ရောက်တဲ့တုံ့ပြန်ဆောင်ရွက်မှုကိုတို့ဆောင်ရွက်နိုင်ခဲ့လို့ဆိုတာဒါကျွန်တော်တို့သိရတယ်ဒါပေမဲ့ကျွန်တော်တို့ကလည်းဟိုအကန့်အသတ်နဲ့တီးရတဲ့အတီးပါဒါအဲ့ဒီကာလာလေးလိုက်ကြည့်သွားခဲ့ရတဲ့ဟိုအားမှာကျွန်တော်ရခဲ့တဲ့ရလာခဲ့တဲ့တွေ့ကြုံလေးတွေကတော်တော်ကျိုးရှိနေလို့ထင်တယ်ပေါ့ကျွန်တော်လူ့ဖွဲ့ကြီးနောက်တစ်ချိန်မှာအဒီအခု interface တွေအားမျိုးတွေပေါ့နော်ဟိုဘာသာတရားချင်းတဟဇာတာဖြစ်ဖို့အတွက်ကိုလုပ်တဲ့အချိန်ချင်းမှာပဲဖြစ်ဖြစ်5 people เนาะဒါတွေကဟိုကျွန်တော်တို့ကောင်းကောင်းအသုံးချနိုင်တယ်နောက်တစ်ခုကဗေဒန်အတွက်ထူးခြားတာကဗေဒန်ကတကယ်မာဂျီကာချားပဲပြီးတော့ဟိန္ဒူခရစ်ယာန်ဗုဒ္ဓဘာသာရှင်အကုန်ရှိတာရှိတော့ဒီမာလာဘာသာပေါင်းလို့လူမျိုးပေါင်းတော့ဟာငင်းညာတော့ ਨੇ သူရှင်တွဲနေထိုင်ကြတယ်ပြီးတော့တမိုင်းကောင်းရှိကြတာအဲ့ဒီအစင်လာကောင်းရှိကြတာဒီမှာတဟဇာတာဖြစ်တဲ့လူဖွဲ့တွေတို့ကဗေဒန်အဆန်ပြပဲဆိုတော့ဘာပလိပကမှမရှိရဘူးတခြားနေရာမှာအိုးတကယ်ပလိပကရရှိနေခဲ့တယ်လို့ဗေဒန်ကတော့ငင်းညာနေကြတာအဲ့ဒါဟာအားလုံးကတိတိကျကျညီညွတ်နဲ့နေကြတယ်ဆိုတဲ့စင်နာကောင်းကိုဆက်ပြီးတော့ထိန်းသိမ်းမှုတော့လေကျွန်တော်ရေကောက်ပွဲမှာအကြီးမားချက်တွေထားပြီးတော့လည်းနောက်ရှင်းတယ်အဲ့ဒါဖြစ်တယ်။တချို့ကထင်တာကိုစီဒမောအစ္စလာမ်ဘာသာဝင်ဖြစ်လို့ဗဘဲတန်းမှာဝင်ပြီးရှင်းတယ်ဆိုတဲ့ချက်ကအလွန်အမတန်မှားပါတယ်။အဲ့ဒါအဓိကဗဘဲတန်းကကျွန်တော်ပြီးခဲ့တဲ့ OA interview မှာလည်းပြောခဲ့တယ်ဗျာ။ဗဘဲတန်းဟာဖြစ်သမိုင်းတစ်ချောင်းမှာလူလူချားမှုတွေမှာမြို့လေကောင်ဖြစ်တဲ့တဲ့ကြောင့်အဲ့ဒီမြို့လေကောင်ရဲ့ခြေတက်ဆန္ဒပြပွဲတွေတော်တော်များများဗဘဲတန်းပြည်သူတွေကလည်းကြည့်တွေ့ခဲ့တာ။အဲ့တော့အဲ့မှာဘာလို့ဗားရီကြုံရလဲဆိုတော့ကျွန်တော်ဒီခဏနေခံရတဲ့ကာလာတွေတော့အနေနဲ့ကားတွေခုပြီးကျွန်တော်တို့လုံခြုံမှုပေးခဲ့တာပါဒီပပယ်တန်းပြည်သူတွေကဆိုတော့ကျွန်တော်မှာအဲ့ပြည်သူတွေပေါ့ကျွန်တော်အဲ့အတွေးတွေကျွန်တော်ကျင်တယ်အဲ့အတွေးတွေဆက်ချင်ပြည်သူတွေဆိုတော့အဲ့ဒီဟာကိုကျွန်တော်ဆက်ပြီးဖိနေတယ်ပေါ့လေပါဆိုလိုတာကဒီပပယ်တန်းမြို့ပြည်သူတွေအားလုံးနိုင်ငံရေးရေးချင်မနေဘူးဆိုတော့ပြတယ်ဒီကလူတွေရဲ့နိုင်ငံရေးရေးချင်အလုံးစုံမြင့်မာတယ်သူတို့ဟာသူတို့ကိုယ်တိုင်ချစ်ချစ်ဆန္ဒပေးရတဲ့သူတွေဖြစ်တယ်သူတို့ရဲ့နိုင်ငံရေးရေးချင်မြင့်မာတယ်ဒါကိုယုံကြည်လို့လည်းကျွန်တော်ဝင်ရောက်ရှင်းတယ်ဖြစ်တယ်ဒီနေရာအဲ့ကြောင့်ကျွန်တော်ပါတီကိုယ်စားလောင်းဖြစ်ကျွန်တော်ဒီမြောက်အစိုးပြတဲ့ခါမှာကျွန်တော်အဲ့အချက်လက်ကိုလည်းပါတီရဲ့ဒီကိုယ်စားလောင်းအစိုးပြမှာလို့ပြောတာလည်းကျွန်တော်ဖော်ပြလာခဲ့တယ်ပါတီရဲ့လူရှိစုပေါ့နော်
2020ရွေးကောက်ပွဲမှာဒီပပယ်တမ်းမြို့နယ်မှာအပြန်ဆိုင်တွေများပေမဲ့ကိုစီတူမောင်ကရွေးချယ်ခံခဲ့ရတယ်။အနိုင်ရခဲ့တယ်ပေါ့။ဆိုတော့ကိုစီတူမောင်ဘလို့များစူးစမ်းခဲ့တာရှိလဲ
။ကျွန်တော်ဒီမှာဝင်ရောက်ရှင်ပြန်တော့ကျွန်တော်သတိထားမိရတယ်ပေါ့နော်။မနေ့ကနေ့6နာရီမဲယုံလေးစပြီးမခွင့်နေရ။မခွင့်နေရကျွန်တော်မနေ့4နာရီပဲ9နာရီလောက်ကျွန်တော်အောက်ရောက်တယ်။အောက်နေပြီးတော့အဲ့မှာမဲယုံလေးရှိမှလည်းလူတိုင်းတွေအများကြီးဖြစ်နေကျွန်တော်သတိထားမိ။ဘာကြောင့်လဲသတိထားမိလို့ဒီမှာကတချို့ဟိုမဲဆန္ဒရှင်တွေမှာအစ္စလာမ်ဘာသာဝင်တွေရှိတာပေါ့အစ္စလာမ်ဘာသာဝင်တွေကသူတို့ရဲ့မနက်ခင်းအာယုံဥပပြုမှုပြီးမှာစူတောင်းဝတ်ပြုပြီးမှာသူတို့အားလုံးဟာတက်တက်ကြွကြွနဲ့သူမဲဝင်တွေရှိမှာလာရောက်တန်းရှိနေတာတွေ့တယ်။အဲ့ဒီမှာသူတို့ဘာသာတရားနဲ့ပတ်သက်တဲ့အမှတ်တကြီးတာတွေပေါ့နော်အကုန်လုံးအုပ်စုလေးဆောင်းလာကြရတယ်တွေ့တယ်။တချို့အဲသူတို့ဥပဟိုတက်နက်ရှင်ရှင်လေးနဲ့ပေါ့နော်အဲ့လိုဟိုကလေးလာရောက်ပြီးတော့ဖြစ်ကြတယ်။အဲ့မှာကျွန်တော်ဘာသွားသိရလဲဆိုတော့ကျွန်တော်သွားတဲ့ဒီမဲဝင်တွေလက်လက်ပြီးတော့ကြည့်ရတဲ့အခါမှာသူတို့ရဲ့ညီဝန်တွေထဲမှာကျွန်တော်တို့ကိုကျွန်တော်ဝေးထွေးတဲ့အကြည့်နဲ့ကျွန်တော်ကိုအားပေးထောက်ခံတဲ့အကြည့်ကိုကျွန်တော်အဲ့မှာကျွန်တော်ခံစားရပါတယ်တွေ့ရပါတယ်အဲ့မှာလည်းကျွန်တော်စိတ်ချလက်ချကျွန်တော်နိုင်လိမ့်မယ်ကျွန်တော်အဖွဲ့ချုပ်ကိုကျွန်တော်ယုံကြည်တယ်ဒီလူတွေကကျွန်တော်အဖွဲ့ချုပ်ရဲ့နိုင်ငံရေးအမှန်ချက်တွေကိုယုံကြည်တယ်အဲ့လိုပဲကျွန်တော်ကိုလည်းချစ်ထားကြတယ်ပေါ့နော်ဒီလိုကျွန်တော်ယုံကြည်ပြီးတော့ကျွန်တော်နိုင်ရခဲ့တာလို့ကျွန်တော်မြင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအမှန်ချက်တွေနိုင်ငံရေးဆိုင်ရာဟာလာဟိုအမူအရတွေကောက်ဝဲဆိုင်ရာစင်ညာစာနဲ့ဒါတွေကိုလည်းဒီလိုအထောက်ပြန်စင်ညာလာပြီးဖြစ်တဲ့ကြောင့်ဒီလူတွေကဒီပုံမှာယုံကြည်တယ်ကျွန်တော်မဲဆွေတိုင်းလည်းဟောပြောတဲ့ခါမှာဒါတွေကိုကျွန်တော်ပြည်သူတွေရှင်းပြပြီးဟောပြောခဲ့တာဖြစ်တယ်။ကျွန်တော်ရွေးကောက်ပွဲဆိုတာကနိုင်ငံတစ်ခုရဲ့အနီးမှာကြီးမားကြတယ်မဟုတ်ဘူး။ဖန်နိုင်ငံမဟုတ်ပါဘူး။ရွေးကောက်ပွဲတစ်ခုဆိုတာကဒီမိုကရေစီစနစ်တစ်ခုကိုကျင့်သုံးတဲ့နိုင်ငံတိုင်းနိုင်ငံတိုင်းကရွေးကောက်ပွဲဆိုတာက၅နှစ်ကြိမ်၅နှစ်ကြိမ်တာဖြတ်သန်းနေရမှာ တာမှတ်တိုင်ပြီဆရုပ်ဗျာကျွန်တော်နိုင်ငံမှာကဒီလူပေါ်မှာဒီရွေးကောက်ပွဲပြီးသွားလို့ရှိရင်တွတ်တော်နိုင်ငံဆိုတဲ့အချင်းချင်းခုပေါ်လာမယ်အဲ့လိုပဲတွတ်တော်မြန်မာမှာရှိတဲ့ကျွန်တော်တို့အင်အားစုဒီဒီဟာလေအဲဒီအခုတဘာပေါင်းညင်ချင်းသေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေလူရှင်တကြွလှူရှားသူတွေနောက်ပြီးတော့ဟိုကလေးလူငယ်အမျိုးသမီးရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေဒီလိုရေးရပေါင်းဆောင်တာကိုစိတ်ပါဝင်စားစွာနဲ့တကြွလှူရှားနေရဲ့ရက်ဆက်ဖွဲ့စည်းနေရှိနေလိမ့်မယ်အဲ့လိုပဲဒီလွတ်တော်ပြည်နိုင်ငံရေးမှာဆောင်ရွက်နေတဲ့လူတွေလည်းရှိနေလိမ့်မယ်အဲ့တော့ဒီတိုင်းရင်းသားလက်နက်ကိုင်ဟိုအဖွဲ့တွေကလည်းလွတ်တော်ပြည်မှာမှသူရှိနေလိမ့်မယ်ဆိုတော့ဗျအဲ့အင်အားစုအသီးသီးဟာကျွန်တော်တို့စုံမတ်တစ်ခုကိုရှာဖွေပြီးတော့ကျွန်တော်တို့လိုချင်တဲ့ Federal Democracy ခရီးကိုကျွန်တော်ဆက်ပြီးတော့ရှောက်လန်းနိုင်မယ်ဆိုလို့ရှိရင်ကျွန်တော်အပေါင်းဘက်ကိုပို့ပြီးတော့ပြည်ဝင်ကြောင်းလေးတွေရောက်လာနိုင်မယ်လို့ကျွန်တော်ယုံကြည်တယ်။ဆိုတော့ရွေးကောက်ပွဲပြီးသွားပါပြီ။ကျွန်တော်ဖြစ်ခဲ့တာတွေအားလုံးရွေးကောက်ပွဲမှာခြံထားခဲ့လိုက်ပါမယ်။ကျွန်တော်ဆက်ပြီးမခေါ်လာပါဘူး။ဆိုတော့ကျွန်တော်အားလုံးဟာကျွန်တော်တို့အားလုံးဟာရန်သူတွေမဟုတ်ပါဘူး။နိုင်ငံရေးရာတယောက်နဲ့တယောက်သဘောထားအမြင်တွေမတူတာရှိမယ်။တူတာတွေရှိမယ်။ဒါတွေကိုကျွန်တော်တို့ဒါသာလေအခုမတူတာဒီမင်းနဲ့ဒီမိုကရေစီရဲ့ဒါအရှင်ကြီးမှုဖြစ်တယ်။ဒီမိုကရေစီရဲ့အလှတရားဖြစ်တယ်။မတူကြရရင်ဆိုအဲ့ဒါတွေကိုကျွန်တော်တို့ပြည်သူတွေရဲ့အဆုံးဖြတ်ကိုခံယူပြီးတော့ကျွန်တော်တို့ဘသူ့ကို၅နှစ်တာတာဝန်အနှင်းနေဆိုတဲ့ရွေးကောက်ပွဲရတယ်ပြီးသွားပြီဖြစ်တယ်ကျွန်တော်တို့အကောင်းဆုံးကျွန်တော်ဆက်ပြီးတော့ကျွန်တော်တိုင်းလက်တွဲပြီးတော့အားလုံးနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်ကျွန်တော်ပြောပြရတယ
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင
်ကျင်းပပြီးသွားတဲ့2020ထွေထွေရွေးကောက်ပွဲကြီးရဲ့ထူးခြားချက်တစ်ခုကတော့မဲဆန္ဒနဲ့အတုံများမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ခြင်းပါပြည်သူ့လွှတ်တော်အတွက်15နေရာအမျိုးသားလွှတ်တော်အတွက်9နေရာပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်အတွက်32နေရာစုစုပေါင်း54နေရာရခိုင်နှုန်းအားဖြင့် 4.6 ရခိုင်နှုန်းရှိတာမို့အထိုက်အလျောက်များတယ်လို့ဆိုနိုင်ပါတယ်ဒီထဲမှာတိုင်းသားလက်နက်ကိုင်တွေအပြည့်ဝထိန်းချုပ်ထားတဲ့ဝနဲ့မိုင်းလာကမဲဆန္ဒနယ်15နေရာမှာမကျင်းပနိုင်တာတိတ်မထူးခြားပေမဲ့ရခိုင်ပြည်နယ်တွေကနေမြေအများအပြားကျင်းပနိုင်ခြင်းမရှိတာကတော့လွှတ်တော်အသီးသီးအတွက်ရခိုင်ပြည်သူတွေရဲ့ကိုယ်စားပြုမှုကိုအားနည်းသွားစေပါတယ်ရခိုင်ပြည်နယ်မှာမဲဆန္ဒနယ်စုစုပေါင်း64နေရာရှိတဲ့အထက်36နေရာမကျင်းပနိုင်တာမို့56ရာခိုင်နှုန်းအထိရှိနေပြီးအရေးအတွက်များတယ်လို့ဆိုနိုင်ပါတယ်။ရုပ်ကပွဲမကျင်းပနိုင်တာလုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရဲ့နေမြေတည်ငြိမ်အေးချမ်းမှုမရှိဘူးဆိုတဲ့တင်ပြချက်ကြောင့်လို့ပြည်ထောင်စုရုပ်ကပွဲကော်မရှင်ကဖြေရှင်းထားပါတယ်။အခုတော့ရခိုင်ပြည်နယ်မှာလက်နက်ကိုင်လှုပ်ရှားနေတဲ့အေးရခိုင်တပ်ဖွဲ့ဘက်ကနေရုပ်ကပွဲတွေကျင်းပပေးစီလိုတယ်လို့အစိုးရနဲ့တပ်မတော်ဘက်ကိုတင်ပြတောင်းဆိုမှုလုပ်လာပါတယ်တမရော်ဘက်ကလည်းဒီလိုတင်ပြလာတာကိုကြိုဆိုတယ်လို့ထုတ်ပြန်ထားတဲ့အတွက်သိပ်မကြခင်ရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲတွေကျင်းပနိုင်မလားဆိုပြီးမျှော်လင့်မှုတွေရှိလာပါတယ်ရခိုင်ပြည်နယ်နဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပ
ါရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပပေးနိုင်ခြင်းရှိမရှိကိစ္စပေါ်လာတဲ့အခါရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြန်ကြည့်လာကြပါတယ်ဥပဒေအရကြားပြတ်ရွေးကောက်ပွဲတွေကိုလွှတ်တော်ရဲ့ပထမတက်တန်းနဲ့ပြင်စမတက်တန်းတွေမှာမကျင်းပရဘူးလို့ဖော်ပြထားတာကြောင့်ရခိုင်ပြည်နယ်မှာကြားပြတ်ရွေးကောက်ပွဲတွေလုပ်ဖို့အခု2020နဲ့2021ခုနှစ်တွေမှာကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။တချို့ဥပဒေရေးရာကျွမ်းကျင်သူတွေကတော့လက်ရှိရခိုင်ပြည်နယ်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့ကိစ္စလုံခြုံရေးကြောင့်ဖြစ်ပြီးလုံခြုံရေးအခြေအနေစိတ်ချရတဲ့ဆိုရင်ကြပ်ပြည့်ရွေးကောက်ပွဲမဟုတ်ပဲနောက်ဆက်တွဲအနေနဲ့ကျင်းပပေးရင်ဖြစ်နိုင်တယ်။အဲ့လိုကျင်းပပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်နဲ့အစိုးရပေါ်မူတည်တယ်လို့ဆိုကြပါရယ်။ဒါတွေကဥပဒေရေးရာရှုထောင့်ကနေချိကပ်ကြည့်ကြတာပါ။တကယ်တကယ်ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခင်းအကျင်းဖြစ်နေဖို့လိုမယ်ဆိုတာကတော့ငြင်းပယ်လို့မရပါဘူး။ရွေးကောက်ပွဲကျင်းပနိုင်ဖို့သက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာဘလို့အခင်းချင်းမျိုးလိုအပ်တယ်ဆိုတာကလည်းလေ့လာကြည့်ဖို့ကောင်းပါတယ်။ဒါနဲ့ပတ်သက်လို့လက်တလောကိုဗစ် -19 ဖြစ်ပွားစေအခြေအနေအောက်မှာကျင်းပပြီးသွားတဲ့2020အထွေထွေရွေးကောက်ပွဲကိုပဲပြန်ကြည့်ရပါမယ်။ရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်အဓိကရွေးကောက်ပွဲကော်မရှင်ကအလုပ်လုပ်ရပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲကော်မရှင်ဟာချိန်ချောက်မှုကင်းကင်း NDA ကင်းကင်းသွားလာလှုပ်ရှားအလုပ်လုပ်နိုင်ရပါမယ်
။ဒါအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်အစီအစဉ်အတွက်ဆိုရင်တော့ကော်မရှင်တစ်ခုတည်းအလုပ်လုပ်လို့ရတာမျိုးမဟုတ်ပါဘူး မဲဆင်းကိစ္စဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာတွေကဝိုက်ကူညီကြရပါတယ်။ကျင်းပပြီးသွားတဲ့ယူကော့ပွဲကာလဟာကိုဗစ်ဖြစ်ပွားနေစေမို့ကျန်းမာရေးဝန်ကြီးဌာနနဲ့ဝန်ထမ်းတွေရဲ့အကူအညီကိုလည်းရယူရပါတယ်။ယူကော့ပွဲအတွက်နောက်ထပ်ရေးပါတဲ့သူတွေကတော့ပညာရေးဝန်ထမ်းတွေပါ။မဲယုံတွေမှာပညာရေးဝန်ထမ်းအများကြီးအသုံးပြုကြရပါတယ်။ပြီးခဲ့တဲ့ယူကော့ပွဲနမူနာကိုကြည့်ရင်မဲယုံတွေအတွက်အထူးရဲတွေတောင်းနဲ့ချီခတ်ထားလုံခြုံရေးလုပ်ပေးကြရပါတယ်။တချို့နေရာတွေမှာတပ်မတော်အကူအညီယူရတာမျိုးလည်းရှိပါတယ်။ဥမာကချင်ပြည်နယ်ဘက်မှာဝေးလံခေါင်ဖျားနေရတဲ့စီမဲဘုံတွေမဲလက်မှတ်တွေပို့ဆောင်ရေးမှာတပ်မတော်ရဟရင်တွေအသုံးပြုကြရတာမျိုးပ
ါဒါရင်မကရွေးကောက်ပွဲဆိုတာပြည်ရင်းဒီပါလေးလာစောင့်ကြည့်သူတွေကိုလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ပြုရပါသေးတယ်ဒါကြောင့်ရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပဖို့ဆိုရင်ကော်မရှင်အဖွဲ့ဝင်တွေအပါအဝင်ကူညီမဲ့ပါဝင်မဲ့ဌာနဆိုင်ရာဝန်ထမ်းတွေလုံခြုံရေးဆိုင်ရာတွေလေ့လာစောင့်ကြည့်မဲ့သူတွေလွတ်လွတ်လပ်လပ်သွားလာလှုပ်ရှားချင်းချောက်မှုမရှိအလုပ်လုပ်နိုင်စောင့်ကြည့်နိုင်ကြဖို့လိုအပ်ပါတယ်ရွေးကောက်ပွဲဆိုတာနိုင်ငံရေးပါတီတွေအမတ်လောင်းတွေပြိုင်ဆိုင်ကြတာမျိုးဖြစ်လေတော့ရွေးကောက်ပွဲဝင်မဲ့ပါတီတွေအမတ်လောင်းတွေအားလုံးနဲ့သူတို့ရဲ့ကိုယ်စားလှယ်တွေပါတီဝင်တွေဝင်းရထောက်ခံကြသူတွေချင်းချောက်မှုကင်းကင်းအန်ဒီရကင်းကင်းလွတ်လွတ်လပ်လပ်သွားလာလှုပ်ရှားစီးရုံနိုင်ဖို့မဲဆွယ်နိုင်ဖို့မဲပေးတဲ့ဖြစ်စဉ်တွေမှာပါဝင်နိုင်ဖို့လိုအပ်ပါတယ်။အားလုံးကိုခြုံပြီးပြောရရင်ရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပဖို့ဆိုတာဟာတိုက်ပွဲတွေဖြစ်မနေုံအခြေအနေမျိုးလောက်နဲ့မလုံလောက်ဘူးဆိုတာပါပဲ။နမူနာအဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲရှမ်းပြည်နယ်မိုင်းကင်မြို့နယ်မှာရွေးကောက်ပွဲကျင်းပဖို့ဝင်ပြီးပြိုင်ကြမယ့် NLD ရှမ်းပါတီတွေဖြစ်တဲ့ SNLD SNDP နဲ့တိခိုင်ဖြိုးစုစုပေါင်း၄ပါတီကတောင်းဆိုပေမယ့်တအောင်အမျိုးသားပါတီကတော့သူတို့ပါတီကို RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ကချိန်ချောက်ဟန်တာတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်စီကန့်ကွက်တိုင်ကြားမှုလုပ်ခဲ့ပါတယ်။ပါတီအများစုကသဘောတူသည့်တိုင်ဝင်ပြိုင်မဲ့ပါတီတစ်ခုချိန်ချောက်ခံရတာကြောင့်ရွေးကောက်ပွဲကော်မရှင်ဟာမိုင်းကင်မှာရွေးကောက်ပွဲကျင်းပပေးခြင်းမရှိခဲ့ပါဘူး။တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းကရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကိုကြည့်လိုက်ရင် AMP ရခိုင်အမျိုးသားပါတီအားကောင်းတဲ့နေမျိုးတွေဖြစ်ပါတယ်။ရွေးကောက်ပွဲသာကျင်းပဖြစ်ခဲ့ရင်ရခိုင်အမျိုးသားပါတီကနေရာအများစုအနိုင်ရဖို့ဖြစ်နိုင်ခြင်းများသလိုရွေးကောက်ပွဲမကျင်းပနိုင်တဲ့အပေါ်ရခိုင်အမျိုးသားပါတီရဲ့ဆုံးရှုံးမှုတနည်းရခိုင်နိုင်ငံရေးသမားတွေရဲ့ဆုံးရှုံးမှုအဖြစ်မှယူကြမှာလည်းဖြစ်ပါတယ်။အေးအေးရခိုင်နဲ့နှက်ကင်တက်ဖွဲ့အနေနဲ့အဲ့လိုအခြေအနေဖြစ်ပေါ်လာရတာဟာသူတို့တာဝန်မကင်းဘူးလို့ခံယူရင်အခုလိုရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုတာဖြစ်ကောင်းဖြစ်နိုင်ပါတယ်
။ဒါပေမဲ့တကယ်တမ်းအရေးကြီးတာကအေးအေးရခိုင်တက်ဖွဲ့အနေနဲ့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်စီတွားရလမ်းမှာအရေးကြီးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်။ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုတာကလည်းမြန်မာနိုင်ငံအတွက်ခေါင်းနဲ့ပန်းလို့ခွဲခြားလို့မရတာမျိုးဖြစ်တဲ့အတွက်ဒီမိုကရေစီဆိုတာကိုယုံကြည်ဖို့ဥပဒေတွေတိုက်ပွဲရဲ့အရေးကြီးပုံကိုနားလည်ဖို့လိုအပ်ပါတယ်။ဒီလိုနားလည်မှသာရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲတစ်ခုအောင်မြင်လုပ်နိုင်မဲ့ရေကန်မြေကန်အခြေအနေမျိုးဖန်တီးပေးနိုင်မှာဖြစ်ပြီးနောက်ဆက်တွဲရွေးကောက်ပွဲမကျင်းပပြည်သည့်တိုင်အောင်တင့်တော်တဲ့ကာလမှာကြားဖြတ်ရွေးကောက်ပွဲတစ်ခုကျင်းပနိုင်လိမ့်မယ်လို့ပြောလို့ရကြောင်း
ဖြစ်ပါစေတော့ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုမြန်မာပြည်ကပေးစာများအခြေစင်ကနေပြန်ချောင်းပေးပါရမရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရှင်ကျမတို့စီကို Messenger ကရေးလာတဲ့အစာတွေကိုတော့ခုနောက်ပိုင်းမှာတော်တော်များများလက်ခံရရှိရပါနော်ဒီမှာခိုင်ဆိုတဲ့တော်ရရှင်ကမင်္ဂလာပါတဲ့ဟိုးရင်ကရေဒီယိုအစီအစဉ်ကိုဘယ်လိုင်းကလွှင့်မှန်းမသိလိုင်းကမမိတကြီးကြီးနဲ့အပေါ်ဆွဲအောက်ဆွဲရေဒီယိုပြက်လို့အမေဆူတဲ့အထိနားဆင်အားပေးခဲ့တာပါတဲ့အခုလိုမျိုးဖုန်းကလည်းကြည်လို့ရပြီဆိုတော့ပို့ပြီးတော့ကောင်းပါလေကျေးဇူးတင်ပါတယ်အားပေးလျက်ပါဆိုပြီးတော့ကျမတို့အစီအစဉ်တွေထုတ်လွှင့်ပေးတဲ့အောက်မှာလာပြီးတော့မှတ်ချက်ရေးသွားတာပါမောင်ဆဲယူဆိုတဲ့တော်ရရှင်ကတော့တရင်တွေတိုက်ရိုက်ထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ်။ VOA ကြီးချက်မကအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဆိုပြီးတော့ရေးလာပါတယ်။မောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ကျမတို့စီကို Messenger ကနေစာရေးလာတာပါ။ဒီတော်ရရှင်က VOA ကိုနားဆင်အားပေးလာခဲ့တာ Radio Kit ကအခုထိပါပဲဆိုပြီးတော့အခုလိုစာရေးလာပါတယ်
။ကျေးဇူးပါ VOA ရေ။ VOA တရင်တွေကိုဟိုးနှစ်ပေါင်း20ကျော်ကလေးက ွေရီယိုမှာသူတို့တိတ်တိတ်နားထောင်ရင်နိုင်ငံရေးလူမှုရေးစီရင်ဒီလိုသတင်းတွေကိုယုံကြည်စိတ်ချအားကိုးပြီးနားဆင်ကြတာပါအခုလည်း VOA ကိုအဓိကထားသတင်းစုံတွေမှတ်သားရင်တချို့စိတ်ဝင်စားစရာတွေဆိုရင်ကော်ပီယူပြီးတင်လေးရှိပါတယ်ဒီအတွက်လည်းခွင့်ပြုပါလို့မေတ္တာရက်ခံတောင်းခံအပ်ပါတယ် VOA သတင်းဌာနကဘာတီတီတီမြဲပြီးဝန်သားတွေအားလုံးလည်းကိုကြမ်းမှာစိတ်ချမ်းသာရှိကြပါစေဗျာ
ဟုတ်ကဲ့ပါဒီတော့တဲ့ချိန်ကခုတော့ကျမတို့ကို Facebook ကနေနားဆင်အားပေးနေပုံရပါတယ်နော် Messenger မှာစာရေးပို့လာတာပါအခုလိုမျိုးကျမတို့ရဲ့သတင်းတွေကိုထပ်ဆင့်ဖော်ပြရဲဆိုတာကလည်းအဆင်ပြေပါတယ်ရှင်ကျမတို့ VA မူရင်းတင်ပြတဲ့အတိုင်းဒါကိုထပ်ဆင့် share လုပ်တာကအားလုံးကိုကျေးဇူးပါတယ်နောက်ထပ်တော့ရှင်ကတော့မောင်မောင်ဝင်းဆိုတဲ့တော့ရှင်မှာဒီတော့ရှင်ကလည်းခုနပြောသွားတဲ့ဒီ Radio Kit တွေကအားပေးလာပါတယ်ဆိုတဲ့တော့ရှင်တောင်မှသူနားဆင်လာတဲ့တက်တန်းကြပုံရပါတယ်เนาะသူက VOE ကိုနားဆင်လာခဲ့တာနှစ်ပေါင်း90ရှိခဲ့ပါပြီ
ကျေးဇူးပါဗျာ VOE ကို1995ခုနှစ်အလို့သမားရေးခင်းနဲ့ဥတ္တရေးခင်းចောင်းသားတွေဆန္ဒပြတဲ့အချိန်ကစပြီးတော့အားပြီးလာတာအခုချိန်ထိပါဒေါ်မင်းမြစ်စောဥက္ကမောင်ထေရအမှုထမ်းစဉ်ကလေးကအားပြီးလာတာပါ Japan National Radio နဲ့နားထောင်ရတာအဆင်ပြေပေမဲ့အခုဒီတိယ Radio တွေနဲ့နားထောင်နေရတာအဆင်မပြေပါဘူးအနည်းပတ်ဝန်းကျင်မှာ forward တွင်းနေလည်းပဲဖြစ်ဖြစ်လက်စစ်ပေါင်းအိုးဒေအိုးစရဲလက်စစ်ပလတ်ထိုးနေတာတွေရှိလို့ရှိရင်တပြည့်ပြည့်နဲ့မြည်နေလို့နားထောင်မရလို့စိတ်တူရသလိုအစ်စ်မမီတဲ့ရေဒီယိုတွေဆိုတော့တလုံးကြီးတလုံးဝင်နေရပါလေလား VU ရဲ့လက်ဆောင်မင်းရေဒီယိုမဲပေါ့လို့ရှိရင်ကောင်းပါပ
ါဒီတော့ရှင်ကကျင်းနေစီမံကိန်းနဲ့မဝေးတဲ့ဒေတာကပေါ့တဲ့စကိုင်းတိုင်းဒေတာကြီးရေးမာပင်ခိုင်စလင်းကြီးမြို့နယ်ပေါင်းဝရွာကပါတဲ့ဟုတ်ကဲ့ဒီတော့ရှင်ကကျမတို့စီကိုတော့ Messenger တုံးပြီးတော့စာရေးလာတာပါနော်အိုးအင်တာနက်ကနေနားထောင်နေဆိုရင်အဆင်ပြေပြီမဲ့လေဒီတယ်လီဖုန်းကအင်တာနက်ပေးရတဲ့အဖိုးခါတို့နောက်ပြီးတော့အင်တာနက်အဆင်မပြေတာတို့တွေဒါတွေရှိတတ်တာလည်းနားလည်ပါရဲ့ဒါကြောင့်မလို့တော်တော်ရှင်တွေတော်တော်များများလည်းနေကားနေပြီးတော့ရေဒီယိုကိုပဲအားကိုးပြီးတော့နားဆင်နေတော့ဖြစ်ပါရဲ့ဒါမဲ့လေကျမတို့ကဒီအခုနှစ်ပိုင်းတွေတွင်မှာကျမတို့တော်တော်ရှင်တွေကိုရေဒီယိုလက်ဆောင်ပေးတဲ့အစီအစဉ်မရှိသေးပါဘူးလို့ပဲကျမစိတ်မကောင်းစွာနဲ့ပြန်ကြားပေးချင်ပါတယ်ရှင်ကျမတို့နှစ်ကုန်ပြီဆိုတော့တော်တော်ရှင်တွေကိုအမြဲတမ်းဒီပြက်ကြိန်လက်ဆောင်မပြတ်မကွက်ပေးတတ်ပါတယ်ဒါမဲ့ဒီနှစ်ပြက်ကြိန်တော့မှဒီနှစ်ကိုဗစ်ဟုတ်ကဲ့ပေးဖြစ်နေတဲ့အတွက်ကြောင့်မို့ကျမတို့တွေလည်းဝန်ထမ်းတွေလည်းတရားမှရုံးကိုမတော်ရတာအခုဆိုရင်မတ်လ3လပိုင်းတွေကစပြီးတော့အခု November 17လပိုင်းအထိဆိုရင်တော့ကျမတို့8လတောင်ရှိပြီဖြစ်ပါတယ်ဒါကြောင့်မို့တော်ရရှင်တွေအတွက်ပြန်ပြူပေးရမယ်ပြက်ကြိန်နဲ့တော့မှလက်ဆောင်ပေးလို့အဆင်ပြေပါမလားမသေးကြဘူးဖြစ်နေပါရဲ့နော်ဒီတော့ရှင်ပြက်ကြင်လိုချင်နေဆိုတော့ကျမတို့စီကိုစာရေးထားနိုင်ပါတယ်လိပ်စာလေးလှမ်းပြီးပို့ပေးထားပါနော်လောလောဆယ်မှာတော့ကျမတို့ဒီရေဒီယိုလက်ဆောင်ပေးတဲ့အစီအစဉ်မရှိသေးဘူးလို့ပဲထပ်ပြီးတော့ပြန်ကြားပေးကြပါတယ်ရှင်နားဆင်အားပေးရတဲ့အထူးကျေးဇူးတင်ပါတယ်ကောမကြားရောက်နေပြီးတော့မြန်မာနိုင်ငံနဲ့တနိုင်ငံအပါဝင်ဒီတော်တော်ကိုထိထိခိုက်ခိုက်ခံစားနေရတဲ့ COVID ကပ်ရိုးနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းချင်းတချို့ရဲ့စာရေးကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။ပထမအဦးဆုံးဒီ COVID ကာကွယ်ဆေးတွေ့ပါပြီဆိုတဲ့သတင်းအောက်မှာရေးလာတဲ့သတင်းချင်း Gates Archie ကတော့ဒီ COVID ကာကွယ်ဆေးဘတော်လောက်လူတွေစီကိုရောက်မလဲစောင့်နေကြတဲ့အချိန်မှာကိုယ့်ဘက်ကလည်းကာကွယ်ဆေးမဟုတ်ရင်တော့မှကာကွယ်နိုင်တဲ့အရာတွေရှိပါတယ်ဆိုပြီးတော့ခုလိုမျိုးသူ့ရဲ့အတီကိုဝေမျှလာပါတယ်
။လူတွေကကိုဗစ်ကာကွယ်ဆေးဆိုတာထိုးရတဲ့ဆေးလို့မှတ်ယူထားကြပါတယ်။တကယ်အမှန်ရှိပြီးသားကာကွယ်ဆေးကတော့၁နှာခေါင်းစည်းတက်ဆင်ရေး၂လက်ကိုမကြာခဏဆေးကြောပေးခြင်း၃၆ပေကွာနေထိုင်ခြင်း၄မလိုအပ်ဘဲနဲ့အပြင်သို့မထွက်ခြင်းအဲ့ဒီစည်းကမ်းတွေကသာကာကွယ်ဆေးတွေပါပဲဗျာ
ဟုတ်ကဲ့သူပြောသွားတာမှန်ပါတယ်နော်ဒီလောလောဆယ်ကာကွယ်ဆေးမရခင်အချိန်တွေထိတော့ကျမတို့ဒီနှာခေါင်းစည်းတက်တာလက်ကိုဆေးတာဒါပေမဲ့လူတယောက်နဲ့တယောက်ခက်ခွာနေတာလူတွေအများကြီးတွေမှာဒီချိန်လုံးဟိုလမ်းသွားနေပြီးတော့ဒီကုသမှုပြန်ပွားအောင်မဖြစ်စေဖို့ကာကွယ်တာမျိုးတွေပေါ့နော်အဲ့လိုဟာမျိုးတွေနဲ့ကျမတို့တကူကြီးတကာရဒီကိုဗစ်ကုသမှုကိုရှော့ချကာကွယ်နိုင်တာအမှန်ဖြစ်ပါတယ်ဒီလိုကိုဗစ်ကပ်ဘေးကာလမှာနိုင်ငံအသီးသီးကနေပြီးအစိုးရတွေကသူတို့ရဲ့နိုင်ငံသားတွေပေါ်မှာဒီအကျက်အသေးတွေရင်ဆိုင်နေရတဲ့အတွက်ကြောင့်မို့စီးပွားရေးဖြည့်ဆော့မှုတွေလုပ်တာတွေထောက်ပံ့ဆီးပေးတာတွေရှိပါတယ်ဒီတော့မြန်မာနိုင်ငံလည်းတနိုင်ငံအပါအဝင်ဖြစ်ပါတယ်မြန်မာနိုင်ငံကလိုအပ်တဲ့အခြေခံလူရန်းစားတွေအတွက်ဆိုပြီးအစိုးရကနေပြီးတော့ဒီထောက်ပံ့ဆီးတွေပေးပါတယ်ကျွန်တော်တို့ VOA ကလည်းပေးရင်ပေးသလိုသတင်းတွေထုတ်လွှင့်ပေးပါတယ်နော်ဒီမှာတော်ရရှင်တယောက်ကဒီကိစ္စနဲ့ပတ်သက်ပြီးပြောပြချင်ပါတယ်ဆိုပြီးရခိုင်ပြည်နယ်ကနေစာရေးလာပါတယ်
မင်္ဂလာပါဗျော်ရဲ့ ကျွန်တော်ပြောပြစရာလေးရှိလို့ပါကျွန်တော်တို့ကရခိုင်ပြည်နယ်ရံပင်မြို့နယ်လေးတောင်တိုင်နယ်ရွာထက်ရွာမှာနေပါတယ်ခင်ဗျာအခုနောက်ဆုံးနိုင်ငံတော်ကထောက်ပံ့တဲ့ငွေ၄တောင်းကျကိုမိသားစုတန်းကိုပေးတယ်မရလို့ရှိရင်လေတိုင်ကျလို့ရတယ်ဆိုလို့ကျွန်တော်တို့ရွာမှာအင်ရှေ115အင်ရှိပါတယ်ဒါပေမဲ့အင်ရှေ40လောက်ကငွေ၄တောင်းရရှိပြီးကြံအိမ်များကိုပေးလက်စီဒပလင်းကို1800အတိုင်းနှစ်ပူပေးပါတယ်အဲ့ဒါကြောင့်နိုင်ငံတော်ကပေးတာမှာပေးလက်စီနဲ့ပတ်စံကိုအဲ့လိုခွေးချပေးတာလားဆိုတာကိုသိရှင်လို့ပါကျွန်တော်တို့ရဲ့ခူးရှင်ကြီးထောက်ပံ့ကြီးတရားမှမရဘူးပါဘူးခင်ဗျာ VOI ကနေတစိမ့်မေးပေးစီရှင်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ဇခိုင်ပြည်နယ်ကစာရေးလာတဲ့တော်ရရှင်ဖြစ်ပါရဲ့ရှင်တစိမ့်မေးပေးစီရှင်ပါတယ်ဟုတ်ကဲ့လေးလိုင်းကနေဖော်ပြပေးလိုက်ပါရနော်သက်ဆိုင်ရာအနေနဲ့ဒီကိစ္စကိုနည်းနည်းပြန်ကြည့်ပြီးတော့စုံစမ်းကင်တွင်တင်နေထင်ပါတယ်ရှင်ကိုဗစ်ကပေးကြုံနေရတဲ့အချိန်မှာမြန်မာအိန္ဒိယနိုင်ငံတွေအထူးသဖြင့်မလေးရှားတို့ထိုင်းနိုင်ငံတို့မှာရောက်ရှိပြီးပိတ်မိနေတဲ့ဒီမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားတွေအများအပြားရှိပါတယ်။ဒီမှာမလေးရှားကဒီမြန်မာနိုင်ငံသားတွေတော်တော်လေးကိုဒုက္ခရောက်တဲ့သတင်းတွေကိုလည်းကိုဗစ်ဆဖြစ်တဲ့ကတစ်ချိန်လုံးကြားနေရမှာပါ။ပြခဲ့တဲ့ရပိုင်းတွင်တော့ထွက်လာတဲ့သတင်းတွေကတော့ဒီမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရက်ပြန်ပို့ဖို့အတွက်မလေးရှားလူမှုကြီးကြပ်ရေးကပေးဆောင်ရတဲ့ဒဏ်ကြေးငွေကိုအာဏာပိုင်တွေကရှော့ပေါ်တက်မှတ်လိုက်တယ်ဆိုပြီးတော့သတင်းထွက်လာခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းထုတ်လွှင့်ပေးခဲ့ပါတယ်။ဒီနောက်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တို့ရဲ့မှတ်ချက်တွေကိုပြောပြပေးကြပါရစေ
။မလေးရှားအစိုးရကခွင့်ပြုပေးရင်တောင်မှမြန်မာပြည်ဘက်ကတရားဝင်လေကြောင်းလိုင်းတွေဖွင့်ဖို့မသေးကြပါဘူး။နောက်ပြီးတော့စင်ကြီးတွေပေးအောင်မှာပါကွာရန်တင်းစင်တာမရှိဘူးလို့ဘာလို့ညာလို့ပြောအောင်မှာလေအခုလိုကယ်ဆယ်ရေးလေရင်နဲ့ပဲပို့ပေးမယ်ထင်ပါတယ်တပတ်တစ်ကြိမ်နှစ်ကြိမ်လောက်ပဲဖြစ်ဖြစ်ပို့မှာပြန်မဲ့သူတွေကများတော့အခုလိုပို့နေရင်2021ခုနှစ်ကုန်ထိတောင်ပြီးမယ်မထင်ပါဘူးဗျဒီမှနေဖို့ကြပြန်တော့တဲ့လောကအဆင်မပြေတော့ပူဆိုးနေတာလေဖြစ်နိုင်ရင်လွယ်လွယ်ကူကူဖြစ်စေချင်တာပါ overstay သမားကြီးဆိုရင်ပို့ပြီးတော့အခက်အခဲရှိပါတယ်တွားရေးလာရေးကအဆပေါ့ဗျာ
သားတော်မလေးရှားမှာဒုက္ခရောက်နေကြတဲ့အလို့သမားတွေတဲကတည်းရောက်ကြော်ကြော်ဆိုရတော့ရှင်ရေးလာတာပါလေးကျွတ်မြင့်မို့ဆိုရတော့ရှင်ကတော့မလေးရှားအစိုးရကတရားမဝင်အလို့သမားတွေပြန်ဖို့ပြောတာတော့မှန်ပါတယ်တန်ကြီးအနည်းဆုံးဘလောက်ရေလို့တရားဝင်မကြေညာသေးပါဘူးဒီဇင်ဘာလ3ရက်နေ့မှာတော့ဒီကြောင်ပြန်ဆွေးနွေးမယ်လို့ပြောပါတယ်ဒါကတော့သတင်းကိုစောင့်နေတဲ့မြန်မာလူသားတွေတဲကတည်းရောက်ရေးလာတာပါကိုလေးဆိုရတော့ရှင်ကတော့လေချောင်းတွေဖွင့်ဖို့လိုအပ်ပါတယ်။ကယ်ဆယ်ရေးနဲ့ဆိုတိထက်ပို့ပြီးကြာပါလိမ့်မယ်တဲ့။ဒုက္ခတွေအများကြီးရောက်ကြပါလိမ့်မယ်။အမြန်ပြန်ဖွင့်သင့်ပါပြီလို့ပြောလာပါတယ်။ဒီမှာပြောခဲ့သလိုပဲမက်လာရဲကအခုချိန်ကြီးကိုဗစ်ဖြစ်လို့အလုပ်ယုံနေရပိတ်တဲ့အတွက်ကြောင့်မလို့အလုပ်ကလည်းလုပ်လို့မရအိမ်ဘိုးတော်မှဘေးစရာမရှိတက်တည်တဲ့လူတွေရဲ့တည်နှောင်မှကြားရမယ်ထင်ပါရဲ့နော်။ဒါကြောင့်မလို့ဒီမလေးရှားမှာဒုက္ခရောက်နေတဲ့မြန်မာတွေကမြန်မာနိုင်ငံကိုအမြန်ဆုံးပြန်ကျင်ကြတာဖြစ်ပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးကြတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒါရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ view ဒါရရှင်နေကိုဒါရရှင်တယောက်တောင်းထားတဲ့တခြင်းနေနဲ့ဖြောပြပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလေးမျိုးကမောင်လေးကြော်ကြော်ဝင်းကနေပြီးတော့ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်ရှင်ကျေးဇူးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါကျင်ပါတယ်တဲ့ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင် down so tiny, we la di so tiny, and nizong yan do so let the chin in a pure beach money. Did the chin down area doing it to go out the Russian alone, the type can down anime, no more in Malaysia. Nothing to go on.
ลูกจินดาด้วยกงตานี้ตัวบ้างงาตัวตะคูรอสู่จองไปแก่ไล่บ้างเราตันตยามาอัจฉะจองไม่ตีแก่ลูกบ้างเวจุยชีกะเมียชีบ้างตะคูตาอัตติติชาชาติจีสวาชิทาวตะเมีย นอกจากมีโทรศัพท์ที่โปรไลท์ในเพียงเลยกันลงลงอยู่ป่ะชีวิตเนี่ยกูปวดแค่ชีวิตเนี่ยกูสู้จะทั่วตัวบ้า
We love this Sutari and his own Yandu so that the Chimunas in Gajayaraba. Mother Yen and Yanaga, Yeta people are viewing Mamawa and Doras in the Webans and Bizari. Jim Puizari did the chin down Mariko. The Ningri Nina by Nedina name and a fine cinema. Yamabiga Bizam Nasi and I told me this at Binibari. Will you want to pay you Nas and I net? Viewing Mamawa and Facebook, Saninagani Purely, Daya Nas and Uyabari. Little bigger beer is seeping with Daya Namatang Layao, the tissue layouts, you know, viewing internet signing on my gender at Nasa, tissue my Malaysia. Tomorrow, your website is at Burmese.viewingnews.com to buy. View you will let Daya Jalano, the Dorothy Alan Shinet. Mamma, they cut the air, short water, the
ဒီမှာပဲအစီအစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင်
ကိုနှစ်သက်ရာချိန်တိုင်းမှာလဲသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အိန္ဒိယနိုင်ငံကရွာလေးတစ်ရွာမှာတော့ဒေဝါလီနေ့ကိုထူးထူးခြားခြားနောက်ချီးရေပေါက်ပြီးဆင်နွှဲခဲ့ပါတယ်
ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ခင်းနေကမ္ဘာစံချိန်တင်ဖို့အတွက်တရုတ်နိုင်ငံကအသက်100နှစ်ကျော်အဖိုးအိုတဦးဟာပါရာဂလိုက်ဒါကိုပူးတွဲစီးပြခဲ့ပါတယ်။
ပြည်ထောင်စုလမ်းကြောင်းမျိုးကရိုလာစကိတ်စီးသူတီနုခ်အော်ဘစ်ဟာစကိတ်နဲ့တမနစ်အတွင်းဂျွန်းအပတ်ရေ30ထိုးပြပြီးအများဆုံးဂျွန်းထိုးတဲ့စံချိန်တင်သွားတဲ့အပြင် e-scale လို့ခေါ်တဲ့ classic skate ပေါ်မှာတမနစ်အတွင်းအချိန်80လှည့်ပြီးကမ္ဘာအများဆုံးလှည့်နိုင်တဲ့သူအဖြစ်စံချိန်တင်ခဲ့ပါတယ်။ American Basketball အသင်း Harlem Globetrotters ကအားကစားသမားတွေကတော့55ပေ6လမအကွာအဝေးကနေလက်နောက်ပြန် Basketball ပစ်ပြီးခွင်းထဲကိုဝင်အောင်ပြင်နိုင်တဲ့အတွက်စံချိန်တင်သွားပါတယ်။နောက်တစ်ယောက်ကတော့ဘတ်စကက်ဘောကိုလေထဲအမြင့်ပေး20ကျော်လေနေအောင်ဖြစ်လိုက်ပြီးလေနေတဲ့ဘောလုံးကိုလက်ချောင်းလေးပေါ်မှာပြန်ဖန်ပြခဲ့ပါတယ်။တူနန်ကအသက်105နှစ်ကျော်အဖိုးအတူဖြစ်တဲ့ UT စင်ကတော့အသက်အကြီးဆုံးပါရာဂလိုက်ဒါပူးတွဲစီးသူဖြစ်လာပါတယ်။ဂျပန်နိုင်ငံကဟီချီကီအီကူယာမာနဲ့အန်ဂိုရာဆွန်ချိုတို့အကျွဲကလည်းကျိုးတစ်ချောင်းနဲ့စက္ကန့်30အတွင်းတစ်လက်စီအများဆုံးခုန်ပြနိုင်တဲ့စံချိန်ကိုတင်လိုက်ပါတယ်။သူတို့နှစ်ဦး82ချိန်ခုန်ခဲ့ကြတာပါရှင်။
အိန္ဒိယနိုင်ငံအနောက်တောင်ပိုင်းကကန္နာတကပြည်နယ်နဲ့တမီးနာဒူးပြည်နယ်အဆက်ကဂမ်တာပူရာရွာကလေးကတော့ဒေဝလီနေ့ကိုထူးထူးခြားခြားနောက်ချီးတွေနဲ့ဆင်နွှဲခဲ့ပါတယ်။အဲဒီကရွာသားတွေဟာနောက်ချီးတွေနဲ့အချင်းချင်းပေါက်ပြီးဒီပွဲတော်ကိုဆင်နွှဲကြတာပါ။သူတို့ကိုးကွယ်တဲ့ဖျားဘီဗီရှာဝါရာဆာမီကနောက်ချီးပုံထဲမှာမွေးလာတယ်လို့ယုံကြည်လို့အခုလိုလှုပ်ဆောင်ကြတာပါ။နောက်ချီးကိုကင်တွယ်တဲ့အတွက်လည်းယောဂတော်တော်များများကိုကုသနိုင်တယ်လို့ယုံကြည်ကြတာပါ။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်တချို့ဟာနွားနဲ့နွားကထွက်သမျှဟာတန့်စင်စေပြီးအမျက်တနိုးထားရမယ်လို့ယုံကြည်ကြတာပါ။အခုလိုနောက်ချီးနဲ့ပေါက်တဲ့ပွဲတော်ကိုတခြားရွာကလူတွေလည်းလာရောက်ဆင်နွှဲကြပါတယ
်။ဘရာဇီးလနိုင်ငံဆောက်ပါလိုမျိုးကလမ်းတွေပေါ်မှာဟယ်ရီပေါ်တာဆက်လမ်းရုပ်ရှင်တွေကလူတစ်ပြည့်စီးပြန်စီးနေသူနှစ်ယောက်ကိုတွေ့မြင်ကြရမှာပါ။သူတို့ကတော့အသက်39နှစ်အရွယ် Finnish Santos နဲ့အသက်28နှစ်အရွယ် Alessandro Russo တို့ဖြစ်ပါတယ်။သူတို့ဟာဘင်္ဂလုံးတက်စကူတာကိုတပြက်စီးပြန်ပုံစံတက်ဆင်ဖန်တီးခဲ့တာပါ။အစပိုင်းမှာတော့အနည်းငယ်လေးကျရမှာဖြစ်ပြီးသူတို့ရဲ့တပြက်စီးပြန်ဟာတနအီကို38မိုင်လုံးနဲ့သွားနိုင်ပါတယ်။လောလောဆယ်တော့သူတို့ကိုယ်ပိုင်အတွက်ပဲအသုံးပြုနေပြီးနောက်ကျရင်အများပြည်သူအတွက်အချောင်းကိုဒေါ်လာ840ကျော်လောက်နဲ့ဈေးကွက်တင်ရောက်ချဖို့လဲစီစဉ်နေပါတယ်။သူရဲ့ပစ္စည်းကိုအသုံးပြုပြီး Harry Potter ရုပ်ရှင်တွေကလို့ Quidditch ကစားနည်းမျိုးကစားနိုင်လာဖို့လဲညွှန်လင်းထားကြပါရဲ့ရှင
်။တောင်ကိုရီးယားနိုင်ငံမှာလူနှစ်ယောက်စီးနိုင်တဲ့ drone ယာဉ်ပြန်တစ်စီးကိုပြီးခဲ့တဲ့အပတ်ကတောင်ကိုရီးယားတည်ယူပို့ဆောင်ရေးဝန်ကြီးဌာနနဲ့စိုးမျိုးတော်အစိုးရကပူးပေါင်းဆန်းသတ်ခဲ့ပါတယ်။ downline အတက်အဆင်းလုံနိုင်တဲ့ဒီ drone ယာဉ် EH216 ကိုတရုတ်ကုမ္ပဏီ EHAN အစောက်ဦးပေါ်ကနေစတင်ပြန်တန်းခဲ့ပြီးအမြင့်ပေ150ကျော်လောက်ကနေစိုးမျိုးလေကောင်ကို9မိနစ်ကြာဖြတ်ပြီးပြန်တန်းခဲ့ပါတယ်။ရဟတ်ယာဉ်ထက်စာရင်စူညံမှုနှုံနေပြီးအခုလိုလျှက်စစ်တပ်အားနဲ့ပြန်တန်းနိုင်တဲ့ယာဉ်ပြန်တွေဟာလမ်းပိတ်ဆို့မှုကနေတက်တာစေဖို့အတွက်လည်းဖြစ်ပါတယ်။2023ခုနှစ်ကစပြီးတော့ဒီ drone ယာဉ်တွေကိုမီးတပ်နဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ရည်ရွယ်ထားပြီးတော့2025ခုနှစ်လောက်မှာတော့စီးပွားပြည့်အတွက်သုံးမယ်လို့စိုးမျိုးတော်အစိုးရကပြောပါတယ်ခင်ဗျာ။
ဒီနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဟောဒီအော်ရီဗျာနိုင်ငံကအခုနှစ်ဥဆောင်ကျင်းပတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးညီလာခံကိုဆော်ဒီအော်ရီဗျာဘုရင်ဆာမန်ကမနေ့ကဖွင့်လှစ်ခဲ့ပါတယ်။အင်တာနက်အွန်လိုင်းကနေဗီဒီယိုကတစ်ဆင့်ပြုလုပ်ခဲ့တဲ့မနေ့ကအစည်းအဝေးအတွင်းမှာဖွင့်ဝင်နိုင်ငံတွေအားလုံးကကမ္ဘာလူမှုအတိုင်းအဝိုင်းတစ်ခုလုံးကို COVID-19 ကာကွယ်ဆေးဈေးသက်သက်သာသာနဲ့အညီအမျှရအောင်လုပ်ကြဖို့ကတိပြုပြောဆိုခဲ့ကြပါတယ်။ဂျမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့ COVID-19 ကပ်ရောဂါကိုတားဆီးနိုင်ဖို့အတွက်နိုင်ငံတိုင်းကာကွယ်ဆေးကိုဈေးသက်သက်သာသာနဲ့ရနိုင်ဖို့လိုအပ်ကြောင်းဒါပေမဲ့ဒီကိစ္စအောင်မြင်ဖို့အတွက်ဆိုရင်အခုလောလောဆယ်ထည့်ဝင်မှုကတိပြုထားတဲ့ရန်ပုံငွေတွေကမလုံလောက်သေးပဲတစ်ကမ္ဘာလုံးအတိုင်းအတာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။မေဂန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်တာဝန်ရှိသူတွေအနေနဲ့တမန်ရွေးကောက်ပွဲရလဒ်ကိုအတည်ပြုနိုင်တယ်လို့ဖေရိုတရားသူကြီးတူကစနေနေ့ကဆုံးဖြတ်လိုက်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ရဲ့ရွေးကောက်ပွဲရလဒ်ရဲ့အရဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမဲရီအတွက်8000ကျော်နဲ့အနိုင်ရထားတယ်လို့ဖော်ပြနေပါတယ်။မေဂန်ပြည်တော်စုဂျွန်ဆောက်ကင်တက်ကတို့ရဲ့ကိုရိုနာဗိုင်းရပ်စ်အရင်းမြစ်ဌာနကမှတ်တမ်းတွေအရတော့မေဂန်ပြည်တော်စုမှာ COVID-19 ရောဂါကူးစက်ခံရသူပေါင်းဟာစနေနေ့က12000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။
ဒီနေ့နေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲကိုဗစ်-19ရေးပေါ်အခြေအနေအရပြည်မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာရရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗီအိုအစီအစဉ်ကိုနားဆင်အားပေးကြည့်ရှုလဲတော်လ
This program has come to you from the Voice of America, Washington.